Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ4ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီကူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံကဓာတ်ဥပဒေကုမ္ပဏီ12ခုကိုကမ္ဘာတစ်လွှာမိုးရစ်စေတဲ့စီးတွေဖြန့်ဖြူးမှုနဲ့အမေရိကန်တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်မြန်မာစစ်တပ်ကိုလက်နက်မရောင်းဘူးလို့အင်ဒိုနီးရှားကညှင်းဆိုလိုက်ပါတယ်မြန်မာကကမ္ဘာမှာအင်တာနက်လွတ်လပ်ခွင့်ဒုတိယအဆိုးဆုံးနိုင်ငံဖြစ်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ဘန်ကောက်ဂုံတိုက်ပစ်ခတ်မှုမှာသေဆုံးခဲ့တဲ့မြန်မာလူသားအတွက်မြန်မာတိုင်ယုံဘက်ကလှုပ်ပေးနေတာကိုလက်ထောက်သံအမတ်က
သူတို့နာယီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်သူအမေလိုက်တာနဲ့ပြီးတော့သူသားကတိုင်ယုံကအခုဆောင်နေပေးနေတာလေတော်တော်တယ်တော့ကျွန်တော်တို့ဆောင်ရွက်စစ်ဖြစ်ပါတယ
်နောက်တရုတ်မြန်မာနယ်စပ်မူဆယ်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကရောဘယ်လိုရှိနေပါလဲနောက်ရှန်ကေယားဒေသကစစ်ရှောင်တွေကတော့တုတ်ကွေးတံခံရရပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းနောက်လူလူနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍစတာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လီနဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်ဗျာ
ရုရှားပိုင်နယ်တွင်ယူကရိန်းရဲ့ညဘက်တိုက်ခိုက်မှုကြိုးပမ်းမှုတွေမှာဒရုန်း30ခုကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကဒီကနေ့ပဲပြောလိုက်ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ Belgrade, Biranks, Kerch ဒေသတွေကပစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာပြောခဲ့တာပါ။ကြေးရွာအများအပြားယူကရိန်းတပ်ဖွဲ့တွေရဲ့စင်ကွဲပောက်ခွဲဖြစ်စီတွေနဲ့တိုက်ခိုက်မှုကြောင့်နေအိမ်တွေပျက်စီးခဲ့တယ်လို့လည်း Brian's ဒေသအုပ်ချုပ်ရေးမှူး Alexandra Bogomas ကပြောပါရယ်ထိခိုက်သေးဆုံးမှုတွေတော့မကြားရသေးဘူးလို့လည်းပြောပါရယ်အမြန်ရေရင်တွေနဲ့ Crimea ဒေသကိုထိုးဖောက်ဖို့ကြိုးစားတဲ့ Ukraine တပ်ဖွဲ့တွေကိုလည်းဟန်တားနိုင်ခဲ့ကြောင်း Russia စစ်တပ်ကပြောပါရယ် Russia ကြိုကြုံမှုကိုရင်ဆိုင်နေရတဲ့ Ukraine အတွက်အကူအညီတွေဆက်ပေးကြဖို့အဓိကအနောက်မဟာမိတ်နိုင်ငံတွေကို American သမ္မတ Joe Biden ကမနေ့တုန်းကပဲတိုက်တွန်းခဲ့ပါသေးတယ်အယူအဆပြင်းထန်လွန်းတဲ့လက်ရာစွန် Republican ကိုယ်စားလှယ်တွေရဲ့စန့်ကျင်မှုတွေကြားမှာအမေရိကန်အစိုးရယာယီအသုံးစိတ်ကိုပြီးခဲ့တဲ့သတင်းပတ်ကုံကလွှတ်တော်မှာအတည်ပြုခဲ့ရမှာယူကရိန်းအတွက်အထောက်ပံ့တွေမပါဝင်မဲ့ဖြစ်ခဲ့ပြီးတဲ့နောက်သမ္မတဘိုင်ဒန်ကအနောက်မဟာမိတ်တွေကိုအခုလိုပဲတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင
်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကိုမနေ့ကဖိရှားပြီးတဲ့နောက်လွှတ်တော်ကြီးရက်ဆိုင်သွားပါပြီအစိုးရအသုံးစိတ်အချိန်မီအတည်ပြုပေးနိုင်ရေးကိစ္စပါဝင်American လွှတ်တော်လုပ်ငန်းဆောင်တာတွေဆက်လက်ဆောင်ရွက်ဖို့ရှေ့မတူတာတဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါအစိုးရလုပ်ငန်းတွေရက်ဆိုင်မသွားအောင်အသုံးစိတ်အတည်ပြုရင်သတင်းပတ်6ပတ်တောင်မကြံတော့တဲ့အချိန်မှာမနေ့က American သမိုင်းမှာပထမဆုံးအကျင့်ဖြစ်အောက်လွှတ်တော်ဥက္ကဋ္ဌကိုမဲခွဲဖယ်ရှားလိုက်ကြတာပါနောက်ထပ်အောက်လွှတ်တော်ဥက္ကဋ္ဌသည်ရွေးချယ်ရင်းနဲ့လွှတ်တော်အတွင်းလုပ်ငန်းတွေအကန့်အသတ်ကျုံရနေတာကြောင့် American စစ်တပ်အတွက်ငွေကြေးထောက်ပံ့ဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုပြန်လည်တုံ့ပြန်ရေးအတွက်ဗန်ဒါရေးအသုံးပြုစရိတ်အတည်ပြုဖို့ကိစ္စတွေမှာနှောင့်နှေးကြံ့ကြာသွားနိုင်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နေအောင်ယာယီအသုံးစရိတ်အတည်ပြုတဲ့ကိစ္စမှာဒီမိုကရက်ပါတီဝင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကိုယာရုကဖယ်ရှားဖို့ Republican Party အတွင်းလက်ရာစွန်းအမတ်အထူးဖြစ်သူ Matt Gaetz ကလွှတ်တော်မှာအစိုးရတင်သွင်းခဲ့ပြီးအခုလိုဖြစ်လာခဲ့တာပါ။အောက်လွတ်တော်မှာလက်ရှိအမတ်နေရာအများစုအနိုင်ရထားတဲ့ Republican Party အနေနဲ့အခုသတင်းပတ်ထဲမှာလွတ်တော်အတွင်းမဲခွဲဆုံးဖြတ်မဲ့အစီအစဉ်တွေလှုပ်ဆောင်မဲ့အလားလာတော့မရှိပါဘူး။အဲ့ဒီစား Republican နဲ့ Democrat လွတ်တော်အမတ်တွေဟာအမတ်နေရာအနည်းငယ်သွားကကွာခြားမှုရှိတဲ့အောက်လွတ်တော်ကိုဘယ်သူကဥဆောင်မလဲဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
မွေးစေးဖြစ်သုံးဆွနိုင်တဲ့ Ferdinand C တွေကိုကဘာတလွားဖြန့်ဖြူးနေတဲ့ Congress ကိုနှိမ်ကွန်ရက်ကိုနှိမ်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American တရားရေးဌာနကတရုတ်နိုင်ငံကဓာတ်ဥပဒေကုမ္ပဏီ12ခုနဲ့ဝန်ထမ်းတွေကိုအရေးယူလိုက်ပါတယ
် That this network includes the cartel's leaders, their drug traffickers, their money launderers, their clandestine lab operators, their security forces, their weapons suppliers, and their chemical suppliers.
ဒီကွန်ရက်မှာဂိုင်းကောင်းဆောင်တွေ၊မူးယစ်မှောင်ခိုသမားတွေ၊ငွေမဲခဝါချသူတွေ၊လျှို့ဝှက်မူးယစ်ဆေးစက်ရုံတွေ၊လုံခြုံရေးတွေ၊လက်နက်ထောက်ပို့သူတွေ၊ဓာတုဗေဒပစ္စည်းတင်သွင်းသူတွေပါဝင်ပါတယ်လို့အမေရိကန်ရှေ့နေချုပ် Merritt Garland ကပြောသွားတာပါ။ကမ္ဘာတလွာဖက်ဒရယ်ဖြန့်ဖြူးမှုအကျိုးဆက်ကြောင့်အမေရိကန်တွေတည်ဆုံးကြရတယ်လို့ဒီအတွက်တရုတ်နိုင်ငံကဓာတုဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့လည်းပြောပါတယ်။ဖက်ဒရယ်နဲ့မက်သက်ဖက်တမင်းထုတ်လုပ်မှုဘိန်းပါဝင်တဲ့စေးဝါးတွေဖြန့်ဖြူးမှုဥပဒေမဲ့မူရစေဝါထုတ်လုပ်နိုင်တဲ့ဓာတုပစ္စည်းတွေတင်ပို့မှုတွေအတွက်အမေရိကန်တရားရေးဌာနကအရေးယူတရားစွဲလိုက်တဲ့အမှုရှိမှုကိုမနေ့ကပဲဖလော်ရီဒါပြည်နယ်မှာကြေညာခဲ့တာပါ။အမေရိကန်မှာဥပဒေမဲ့မူရစေထုတ်လုပ်မှုနဲ့ဖြန့်ချိမှုအတွက်တာဝန်ရှိတယ်လို့စွပ်စွဲထားတဲ့တရုတ်နိုင်ငံအခြေစိုက်ကွန်ရက်တွေအပါအဝင်အမေရိကန်နဲ့ကနေဒါနိုင်ငံတို့ကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း28ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကလည်းအင်္ဂါနေ့မှာပဲကြေညာထားပါတယ်ရှင်။
ဓာတုဗေဒဆရာနိုဘယ်ဆုကိုအနုစိတ်ခွဲထုတ်နည်းပညာအတွက်အမေရိကန်ကပညာရှင်3ဦးတွဲဆုရသွားပါပြီ2023ခုနှစ်အတွက်ဓာတုဗေဒဆရာဒီနိုဘယ်ဆုကိုသိပ္ပံပညာရှင် Morgan Bawandi Louis Brass နဲ့ Alexey Akimov တို့3ဦးတွဲရရှိသွားကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွေးနွေးသိပ္ပံအကယ်ဒမီကဒီနေ့ပဲကြေညာလိုက်တာပါသူတို့ဟာ Discovery and Synthesis of Quantum Dots ကိုခေါ်တဲ့quantum dots လို့ခေါ်လို့ရနိုင်လောက်တဲ့အင်မတန်သေးငယ်တဲ့အဆင့်အထိခွဲထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်သူတို့ရဲ့ဒီရှာဖွေတွေ့ရှိမှုကအခု nano technology လို့ခေါ်ကြတဲ့အင်မတန်အနုစိတ်အရေးပါတဲ့နည်းပညာတစ်ခုလည်းပေါ်ထွက်လာတာလည်းဖြစ်ပါတယ
် The Royal Swedish Academy of Sciences has decided to award the 2023 Nobel Prize in Chemistry
ဒီ nano particles နဲ့ quantum dots တွေဟာ LED မီးတွေထွက်လုတဲ့နေရာမှာမရှိမဖြစ်သုံးဝင်တဲ့နည်းပညာတစ်ခုဖြစ်တယ်လို့ခန္ဓာကိုယ်အတွင်းအလုံးကျိတ်တွေရှိတဲ့နေရာကိုအမှတ်အသားပြဖို့နဲ့ကင်ဆာကျိတ်ရှိတဲ့နေရာတဝိုက်တ िश ူးတွေကိုဖယ်ထုတ်ဖို့နေရာမှတ်တာမှာအဆုံးပြုတာပါဆူရရှိသူတွေဟာ American dollar 1သန်းနီးပါးရှိတဲ့ Sweden crown ငွေ17သန်းကိုရရှိမှာဖြစ်ပါတယ်Monkey Bowendy ဟာပြင်သစ်မှာမွေးခဲ့ပြီးအခု MIT တက္ကသိုလ်မှာပါမကဖြစ်နေက Louis Brass ကတော့ American မှာမွေးပြီး Columbia တက္ကသိုလ်မှာပါမကလုပ်နေချင်း Alexey Akimov ကတော့ Soviet နိုင်ငံ Hanoi ကမွေးခဲ့ပြီး New York မြို့နည်းပညာကုမ္ပဏီကအရာရှိချုပ်ဖြစ်ခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ရိုမီတာ32 kHz 9383ညာနဲ့9383ညာအိုင်ရိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညာ VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်တပ်ကိုအင်ဒိုနီးရှားကလက်ရှိမှာလက်နက်ရောင်းချပေးပို့ခြင်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနက VOA ကိုဒီကနေ့ပဲအတည်ပြုပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့လူအခွင့်အရေးအဖွဲ့တွေရဲ့ဆွတ်ဆွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနက VOA အင်ဒိုနီးရှားဌာနကိုကဆက်သွယ်မေးမြန်းရမှာအခုလိုကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တာပါ။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်အမှတ်85မြင်းဆောင်289အရာမြန်မာနိုင်ငံကိုလက်နက်တွေထောက်ပံ့မှုတားမြစ်ထားပြီးနောက်ပိုင်းမှာမြန်မာနိုင်ငံကိုမြည်သည့်ကာကွယ်ရေးလက်နက်ပစ္စည်းမှတင်ပို့ခြင်းမရှိခဲ့ဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လူအခွင့်အရေးအဖွဲ့တွေကတော့ဒီဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကိုတနင်္လာနေ့ကတောင်းဆိုထားပါတယ်။တိုင်ကြားတဲ့အထက်မှာပါဝင်ကြတဲ့အဖွဲ့တွေကတော့ချင်းလူအခွင့်အရေးအဖွဲ့မြန်မာ Accountability Project နဲ့အရင်အင်ဒိုနီးရှားအစိုးရရှေ့နေချုပ်လူအခွင့်အရေးစော်အော်စီယုံသူမာဇူဂီဒါရက်စ်မန်တို့ပါဝင်ကြပါတယ်သူတို့တန်တရားရှိတဲ့အင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီ3ခုကတော့လက်နက်တွေထုတ်လုပ်တဲ့ PT Bandar တင်မောထုတ်လုပ်တဲ့ PTPL နဲ့အာကာတဝေဟင်ကုမ္ပဏီ PT Dagintara တို့ဖြစ်ပါတယ်ဒီကုမ္ပဏီတွေကမြန်မာစစ်ကောင်စီတွေကဝင်ကြီးတယောက်ရဲ့သားပိုင်တဲ့ True Knot ကုမ္ပဏီကိုရောင်းချပေးခဲ့တာဖြစ်တယ်လို့တိုင်ကြားစာထဲမှာဖော်ပြထားပါတယ်ရှင
်ကမ္ဘာတဝန်းမြန်မာဟာအင်တာနက်လွတ်လပ်ခွင့်ဒုတိယအဆိုးဆုံးဖြစ်တယ်လို့ American ရှိ Freedom House အဖွဲ့ကြီးကပြောလိုက်ပါတယ်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ပေါ်ဖိနှိပ်မှုတွေမှာမြန်မာနိုင်ငံကဒီနှစ်မှာဒုတိယအဆိုးဆုံးအဆင့်မှာရှိနေတယ်လို့ American Chief Freedom House ရဲ့ Internet လွတ်လပ်ခွင့်အစိုးရကဖော်ပြလိုက်တာပါ 2021ခုနှစ်မှာအရသာစုရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအကြမ်းမဖက်တဲ့အာဏာပိဆိုင်ရေးလှုပ်ရှားမှုတွေနိုင်ငံရေးရာဆန့်ကျင်မှုတွေလက်လက်ကင်ပုံကံမှုတွေနဲ့ရင်ဆိုင်နေရပြီးအင်တာနက်လွတ်လပ်ခွင့်တွေကိုဆက်လက်ဖိနှိပ်နေတယ်လို့လည်းဒီ Freedom on the Net အစီရင်ခံစာမှာဖော်ပြခဲ့တာပါ။ပြည်တွင်းမှာအင်တာနက်ဆက်သွယ်မှုတွေကိုဖျက်ချောက်တာ၊သုံးစွဲမှုစည်းတွေကိုတိုးမြင့်တာ၊အွန်လိုင်းကနေတိုက်ခိုက်တာ၊မတရားဖမ်းဆီးရေးယူတာတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်အာဏာပိုင်တွေဟာအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတိုက်ရိုက်ဖြစ်စေ၊သွယ်ဝိုက်ဖြစ်စေထိန်းချုပ်ထားပြီးတင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုကျင့်သုံးလာနေကလွတ်လပ်တဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံမှာမကြံတော့ဘူးတော့လည်းထောက်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပွဲတွေမှာပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံအတွက်ရွှေတစိပ်ကိုအမျိုးသားပိုက်ကျော်ခြင်းကရရှိသွားပါတယ်။အင်ဒိုနီးရှားနဲ့သုံးပွဲကစားရမယ့်အစီအစဉ်မှာ21-13, 24-22နဲ့မြန်မာအသင်းက2ပွဲပြည့်အနိုင်ရလိုက်တာပါ။ခက်ခဲတဲ့ပွဲစဉ်တွေနဲ့ကြုံခဲ့ရပေမဲ့အသင်းသားတွေနဲ့နီးပြတွေရဲ့စူးစိမှုနဲ့အောင်မြင်မှုကရခဲ့တာလို့လည်းပွဲစဉ်ပြီးမှမြန်မာအသင်းဝင်တန့်စင်ထွန်းကပြောခဲ့တာကို AP သတင်းကကိုးကားဖော်ပြခဲ့ပါတယ်။အစောပိုင်းပွဲစဉ်မှာအင်ဒိုနီးရှားကိုမြန်မာအသင်းရှုံးခဲ့ပြီးပေမဲ့ဒီချိန်မှာအနိုင်ရပြီးဘိုးဆွဲခဲ့တာလည်းဖြစ်ပါတယ်။အင်ဒိုနီးရှားအသင်းရဲ့ကစားပုံကိုလေ့လာထားပြီးအောင်မွေးရအောင်ကစားနိုင်ခဲ့တာလို့လည်းနီးပြဦးအောင်ချူမြင့်ကပြောပါတယ်။အမျိုးသမီးပိုက်ကျော်ချင်းပွဲစဉ်မှာတော့ VNN ကအင်ဒိုနီးရှားကိုအနိုင်ရပြီးရွှေတစိပ်ရရှိသွားပါတယ်။သုံးပွဲကစားရမှာပထမပွဲမှာအင်ဒိုနီးရှားအနိုင်ရခဲ့ပေမဲ့ကျန်နှစ်ပွဲမှာ VNN အသင်းကဇက်တိုက်အနိုင်ရပြီးရွှေတစိပ်ရခဲ့တာပါ။တရုတ်နိုင်ငံဟန်ကျုံးမှာကျင်းပနေတဲ့အားကစားပွဲတော်တွေမှာမြန်မာနိုင်ငံအတွက်ကတော့ဒါဟာပထမဆုံးရွှေတစိပ်ရခဲ့တာဖြစ်ပါတယ်။အင်ရှင်တရုတ်နိုင်ငံကတော့ရွှေတစိပ်စုအများဆုံးနဲ့ဦးဆောင်နေတာပဲဖြစ်ပါတယ်ရှင်။
ဘန်ကောက်ကုန်တိုက်ပစ်ခတ်မှုမှာတရုတ်လူမျိုးသေဆုံးသွားတဲ့ပေါ်ထိုင်းဝန်ကြီးချုပ်ကတောင်းပန်လိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအင်ကာနေကပစ်ခတ်မှုတွင်တရုတ်ခီးသွားသူသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တရုတ်သံတမန်ကြီးကိုတောင်းပန်ခဲ့ကြောင်းထိုင်းဝန်ကြီးချုပ်ဆတ်သာထဝီစင်ကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။
After all the facts have been found, I called the Chinese ambassador.And apologize to him about that fortunate incident. And I have reassured him that...
ဒီဖြစ်ခဲ့မှုနဲ့ပတ်သက်လို့အချက်အလက်အလုံးသိရပြီးနောက်တရုတ်သံတမန်ကြီးကိုဖုန်းခေါ်ပြီးကျွန်တော်တောင်းပန်ခဲ့ပါတယ်။ထိုင်းစုအနေနဲ့တက်နေတဲ့များအဖက်ဘက်ကနေဆောင်ရွက်နေတဲ့ဆိုတာကိုအသေးအချာသူ့ကိုပြောပြခဲ့ပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။ဒါအပြင်ဒီဖြစ်ခဲ့မှုဟာတရုတ်စိုးရနဲ့တရုတ်ခီးသွားတွေရဲ့ယုံကြည်မှုကိုထိခိုက်စေမှာတော့မဟုတ်ဘူးလို့တရုတ်သံတမန်ကြီးကသူ့ကိုပြောခဲ့တယ်လို့လည်းထိုင်းဝန်ကြီးချုပ်ထဝီစင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မနေ့မွန်လယ်ပိုင်းကဘန်ကောက်မြို့မှာ CM Paragon ကုန်တိုက်တစ်ခုအတွင်းထိုင်းဆယ်ကျော်သက်လူငယ်တူသနက်နဲ့ပစ်ခတ်မှုကြောင့်တရုတ်ခီးသွားတူနဲ့မြန်မာမျိုးသမီးတူသေဆုံးခဲ့ရပါတယ်။ပစ်ခတ်မှုဖြစ်တဲ့နေရာမှာလူငယ်သနက်သမားကိုယ်တိုင်လက်လက်ချအဖမ်းခံခဲ့ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တန်ရဲ့အောက်တိုဘာ၄ရက်ဗိုလ်ဓုညသတင်းတွေကိုမက်ခင်လင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့ဘန်ကောက်ကုန်တိုက်ပစ်ခတ်မှုမှာတည်ဆုံးခဲ့ရတဲ့မြန်မာလူသားကိစ္စပါထိုင်းနိုင်ငံ CN Paragon ကုန်တိုက်တွင်မနေ့အောက်တိုဘာ3ရက်နေ့ညနေပိုင်းကတနသမား2ရက်ပစ်ခတ်မှုကြောင့်တည်ဆုံးခဲ့ရသူအမျိုးသမီး2ဦးထဲမှာတူဟာမြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူဖြစ်နေပါတယ်။အခုလိုပြစ်ခတ်မှုအတွင်းသေဆုံးခဲ့ရသူအတွက်မြန်မာသံယုံပါဝင်တာဝန်ရှိသူတွေဘာတွေလှုပ်ဆောင်ပေးနေပါသလဲ။ VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ဘန်ကောက်မြို့လယ်က CN Paragon ကုန်တိုက်ထဲကိုအသက်14နှစ်အရွယ်ထိုင်းလူငယ်ဝင်ရောက်လာပြီးကုန်တိုက်ထဲကလူတွေကိုပြစ်ခတ်ခဲ့ရမှာတရုတ်နိုင်ငံသားအမျိုးသမီးတဦးနဲ့ကုန်တိုက်ကအယောင်ဝန်ထမ်းတဦးဖြစ်သူမြန်မာအမျိုးသမီးမမိုးမြင့်တည်ဆုံးခဲ့ရတာပါထိုင်းကုန်တိုက်အယောင်ဝန်ထမ်းတအူးဖြစ်သူမြန်မာအမျိုးသမီးရဲ့နာရေးအပြင်နင့်နာကြီးကိစ္စရင်နဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေကဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကလည်းပြောပါတယ်မြန်မာတန်ယုံဘက်ကလည်းသူမရဲ့နာရေးကိစ္စနဲ့ပတ်သက်ပြီးအကူအညီပေးနေတယ်ဆိုပြီးတန်ယုံလက်ထောက်တန်မတ်ဦးတန်ထွေးကသတင်းတောက်တရဲ့အမေကိုအခုလိုဖြေကြားခဲ့ပါတယ်
ကျွန်တော်နာရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်အမေလိုက်ရနိုင်ဘူးလို့ကျိုးသားပြီးဆိုင်ရုံးကအခုဆောင်နေပေးနေပါတယ်တော့တော့တော့ကျွန်တော်တို့ဆောင်ရွက်လက်ဖြစ်ပါတယ
်အခုလိုမျိုးမြန်မာအမျိုးသမီးဝင်နဲ့တည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးကျူးလွန်သူကိုထိုက်သိမ်းနဲ့ပြစ်ဒဏ်ပေးဖို့သူမရဲ့အလို့ရှင်ဖြစ်သူထိုင်းအမျိုးသမီးက တောင်းဆိုခဲ့သလိုသူတို့လုံဆောင်နေတာတွေကိုလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ဆင်းရဲနော်ကမဒေဝနော်ကမဒေဖမားธรรมดาကပူပစာအင်္ဂလိပ်ได้ပူပစာจีนได้แล้วก็ပူပစာไทยได้ครับ
သူမတေဆုံးမှုနဲ့ပတ်သက်ပြီးသူမရဲ့မိသားစုဝင်တွေကိုအကြောင်းကြားအသိပေးပြီးသူမရဲ့နင့်နာခြင်းရရှိဖို့ဆက်လက်လုံဆောင်သွားမှာပါသူမဟာတာမန်အမျိုးသမီးတဦးမဟုတ်ပါဘူးတရုတ်အင်္ဂလိပ်စာဘာသာတွေကိုကျွမ်းကျင်စွာပြောဆိုတတ်ပြီးဆက်ဆက်ရေးကောင်းမွန်သူပါကျူးလွန်သူကိုထိုက်တဲ့နဲ့ပြစ်ဒဏ်ပေးဖို့လည်းလိုအပ်ပါတယ်သူမရဲ့နင့်နာမှုတွေအတွက်လှုပ်ဆောင်သွားမှာပါဆိုပြီးပြောသွားခဲ့ပါတယ်အခုလိုမျိုးထိုင်းနိုင်ငံမှာအလုပ်လုပ်ကန်ရင်အသက်ခံရမှုအတွက်ထိုင်းဥပဒေပါအကျိုးခံစားခွင့်တွေကဘာတွေပါလဲထိုင်းမှာရှိတဲ့မြန်မာလူသမားတွေရဲ့အခွင့်အရေးဆိုင်ရာစောင့်ရက်ပေးနေတဲ့Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကတော့အခုလိုပြောပါတယ်
။သူဥပဒေရောင်းရတော့သူကဟိုဒီမှာသူ့မှာအနာဂတ်နဲ့ရှိမယ်ဗျာ။ဒီလိုကတော့အနာဂတ်အနေထားရတော့အဲ့မှာသူကမိခင်နာမည်တင်ထားကြမိခင်ကိုယ်တိုင်အနာဂတ်ကြီးတွေထုတ်ယူရမယ်။နောက်ပြီးသူကဒီထိုင်းနိုင်ငံရဲ့ဘုံဘုံရေးရံပုံရယ်နေသူကမိတိချူချင်းတွေရမယ်
။တနက်နဲ့အပြစ်ခတ်ခံရသူတွေကိုကင်းချူလာလောင်ကော Memorial Hospital နဲ့Police General Hospital မှာဆေးဝါးကုသမှုတွေပေးနေတာပါ။သေဆုံးသူတွေရဲ့ဇာပနအတွက်ဘရင်တော်ဝင်နန်းတော်ကနေတာဝန်ယူသွားမယ်လို့လည်းကြေညာထားပါတယ်။ဒီပြစ်ခတ်မှုအတွင်းတရုတ်ခရီးသွားတဦးသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်သစ်စက်တာတာစီစင်ကတရုတ်တမ္မတ်ကြီးကိုတောင်းပန်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပေမဲ့မြန်မာအမျိုးသမီးသေဆုံးခဲ့တာကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူး။သေဆုံးသူမြန်မာအမျိုးသမီးမတ်မုံမြင့်ဟာတနက်3ချက်ထိမှန်ခဲ့တာပါတစ်ချက်ကသူမရဲ့လေဘင်းမှာဖြစ်ပြီးနောက်ကျောမှာတော့2ချက်ထိမှန်ခဲ့တာဖြစ်ပါတယ်သူမကိုချူလာလောင်ကွန်းဆေးရုံမှာပို့ပြီးကုသပေးခဲ့ပေမဲ့ဆေးရုံရောက်ပြီးတာနဲ့အသက်သေဆုံးသွားခဲ့တာဖြစ်ပါတယ်အသက်32နှစ်ရွယ်မမုံးမြင့်ဟာမွန်ပြည်နယ်တထုံမြို့နယ်ဇာတိဖြစ်ပါတယ်သူမရဲ့ကြံရစ်တဲ့ရုပ်အလောင်းကိုတော့သူမရဲ့အမဖြစ်သူကဒီကနေ့မနေ့မှဆေးရုံကိုလာပြီးလက်ခံရယူခဲ့ပါတယ်ရှင်
ဘင်္ဂောက်ကုန်တိုင်ပြစ်ခတ်မှုတွေမြန်မာအမျိုးသမီးသေဆုံးခဲ့ရတာအတွက်ဗားရီလုတ်ပေးနေတာကိုမအေးမှပြောပြပေးခဲ့တာပါအခုတော့တရုတ်မြန်မာနယ်စပ်မူဆယ်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ရှောင်နေတဲ့ပြည်သူ300ကျော်ဟာတနစ်လာနေကနေရက်ပြန်ကြပြီဖြစ်ပါတယ်နေရက်ပြန်သူတွေဟာမူဆယ်မြို့နယ်တုံခွန်ရွာမှာရောက်ရှိနေသူတွေဖြစ်ပြီးနန့်ခိမ့်မြို့ကိုတင်းရှောင်နေသူ200ကျော်ကတော့နေရက်မပြန်သေးပဲဖြစ်နေတဲ့အခြေအနေကိုစောင့်ကြည့်နေစေဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ကမူဆယ်မြို့ကစစ်ရှောင်တွေရဲ့အခြေအနေကိုကိုစုံဝင်လိုက်ပြောပြပေးပါအောင်ခင်ဗျာ
။မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်နဲ့ TNL တောင်းအောင်တပ်မတော်အကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စက်တင်ဘာလတတိယပတ်အတွင်းမှာတော့၃-၄ရက်ဆက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နမ်ကတ်ကျေးရွာအုပ်စုရှိရွာ၃ရွာကပြည်သူ900ကျော်ဟာမူဆယ်မြို့နယ်တုံခမ်းရွာနဲ့နမ်ခမ်းမြို့ကိုရှောင်တင်းနေခဲ့ကြရပါတယ်ဒီလ3ရက်နေ့ကတော့တုံခမ်းမြို့မှာစစ်ရှောင်နေသူ300ကျော်ဟာနေထိုင်မှုခက်ခဲတာနဲ့အပြားအနာများတာတွေကြောင့်အကုန်နေရပြန်ကြပြီဖြစ်ကြောင်းစစ်ရှောင်အမျိုးသမီးတဦးက VOA ကိုပြောပါတယ
်အမနေ့ကပဲပြန်ကြရတယ်ဆရာတုံခမ်းမြို့တော့အကုန်လုံးနေမကောင်းဖြစ်ကြတော့အကုန်ပြန်ဖြစ်တယ်ဆရာမနေ့ကအရင်က300ကျော်ပေါ်လို့ဆရာတို့ကအမျိုးတစ်ရက်ပေါ်လေးဒီနေ့ရအမျိုးပြန်ပြန်ဖြစ်တော့နောက်ဆုံးနေရာနေရာစုပြန်နေတယ်အဲ့ဒီနေရာကျိုးကမှမနေတော့အကုန်လုံးပြန်ဖြစ်တယ်အဲ့လိုမျိုးပေါ်တော့အင်းမနေရာနဲ့အချင်းတွေနဲ့အဆင်မပြေစာချင်းထောင်နဲ့အဆင်မပြေဒီနေ့အဆင်မပြေဘောအဆောင်ဘောဆရာရ
ဇူလိုင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆစ်ဆောင်ရတာ3ချိန်ရှိပြီဖြစ်ကြောင်းလည်းဆက်ပြောပြပါတယ
်ဆရာတို့ဆို3ချိန်ရှိပြီဆရာအစာပိုင်းနဲ့အဖေနဲ့အမေဘုန်းတော်အမတို့ပို့တယ်မြေရက်သားနေတယ်အတန်ပြန်ပြည့်ရောရောပြန်ပြန်လာတော့အတန်ပြန်ဖြည့်တော့ပြန်ပြည့်တယ်အဖေတို့မြေရက်သားမျိုးခောက်ရှိသွားပြီမတို့ဒီမြေရက်သားဆိုတော့တုံးခောက်ဆိုတော့ခောက်ဘုန်းတော်ဦးပြီးတော့ကောင်းတဲ့တစ်ခောက်ပြီးတော့ဒီတုံးခုံတစ်ခောက်ဒီပွဲစားပြီးတရေရပဲကြာလာပြီးတော့ပြန်လာဖြစ်နေပ
ြလောလောဆယ်မှာတော့မူဆယ်မြို့နယ်ဆယ်လန့်ရွာဘက်မှာတိုက်ပွဲတွေငြိမ်သက်နေတာရက်တက်တက်တပတ်ကျော်ရှိလာပြီဖြစ်ပါတယ်ဒါပေမဲ့နေရပြန်သူတွေကတော့စိုးရင်စိတ်တွေရှိနေကြစေဖြစ်ကြောင်းပြောပါတယ်စက်တင်ဘာ18ရက်နေ့ကတုံခမ်းရွာဘက်ကိုတင်းရှောင်နေကြတဲ့စစ်ရှောင်ပြည်သူ300ကျော်ရှိတာဖြစ်ပါတယ်အဓိကစစ်ရှောင်ကြတဲ့ကျေးရွာတွေကတော့မန်ကန်နမ်ကန်နဲ့မိုင်းဆိုင်ရွာတွေကဖြစ်ပြီးနမ်ခမ်းမြို့ပေါ်မှာစစ်ရှောင်သူ200ကျော်လောက်ရှိနေစေဖြစ်ကြောင်းနမ်ခမ်းမြို့ကတူကပြောပါတယ်
နန်ဟာတော့မပြန်သေးဘူးတင်းနေတော့လေးလောက်ဆုံးပြီအောင်မူနန်ဟာမှာကကောင်းသမားတရား၅ခုဆောက်ရောက်ရှိတယ်တန်းခမ်းမှာတရားကုန်းမှာတော့တရားနဲ့အဆင့်၅လောက်ရှိတယ်တော်တော်များတယ်ရှိသေးတယ်ဒီကောင်းသမားကတော့မန်ကောင်းကများလာတယ်နန်ကကတော့တော်စုဆင်းရစုလောက်လည်းရှိတယ်ဒီတစုပေါ့တရားကုန်းတော့တန်းခမ်းမှာတော့မဆက်ပါက
စစ်ဆောင်ပြည်သူတွေဟာမကြာခဏစစ်ပြေးနေရတဲ့အတွက်မိသားစုစီးပွားရေးလုပ်ငန်းတွေမလုပ်ကင်နိုင်ပဲစားတောက်ရေးအတွက်အခက်အခဲတွေရှိနေပြီးတချို့တွေဟာတရုတ်နိုင်ငံကိုသွားရောက်အလုပ်လုပ်ကင်နေကြရအောင်ပြောပါတယ်စက်တင်ဘာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောက်စီတပ်နဲ့ TNL အကြားတိုက်ပွဲအကြိမ်40ကျော်ဖြစ်ပွားခဲ့ကြောင်း TNL ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်စစ်ကောက်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
တရုတ်မြန်မာနယ်စပ်မူဆယ်ကစစ်ဘေးရှောင်တွေရဲ့အခက်အခဲကြုံရပုံကိုကိုစော်ဝက်လိုက်ပြပြပေးခဲ့တာပါအခုတော့ရှန်ကယားဒေသကစစ်ရှောင်တွေလည်းတုတ်ကွေးတံခံနေရတာပါရှန်ကယားဒေသကစစ်ပြေးဒုက္ခတဲ့စခန်းတွေမှာယာတီတုတ်ကွေးအပြင်သွေးလွန်တုတ်ကွေးပါဖြစ်ပွားနေပါတယ်ကယားဒေသခေါ်ကရင်ပြည်နယ်ဒီမော့ဆိုးမြို့နယ်အနောက်ဘက်ခြမ်းကစစ်ရှောင်စခန်းအနည်းဆုံး9ခုမှာယာကင်နှုန်း30လောက်ရှိတဲ့သူတွေဖျားနာနေပြီးဖေခုံမြို့နယ်အရှိတ်ဘက်ခြံကစစ်ဆောင်တွေရှိရာနောင်လိုင်ကျေးရွာဘက်မှာလဲထောင်နဲ့ချီအခုလိုဖြစ်နေပေမဲ့ဆေးဝါးမလုံလောက်သလိုအများစုကကျန်းမာရေးကုသမှုမရဘဲဖြစ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
ဒေတာခေါ်ကရင်နီကယားပြည်နယ်ဒမော့ဆိုးမြို့နယ်အနောက်ဘက်ခြံမှာယာယီစစ်ပြေးဒုက္ခတဲ့စခန်းက10ခုမကရှိနေပါတယ်ယာယီစစ်ဆောင်စခန်းတစ်ခုမှာတော့လူဦးရေက300နဲ့အထက်ရှိနေပါတယ်အနည်းဆုံးစခန်း9ခုလောက်မှာရာဂိုင်နှုံး30လောက်ကရာသီတုတ်ကွေးရောဂါတွေခံစားနေရတယ်လို့ဒေါ်ရခုကျေးရွာအုပ်စုမှာနေထိုင်တဲ့စစ်ဆောင်ပြည်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ
်စစ်ဆောင်တို့များမှာရင်းနဲ့ဒီလက်ခံတော်များလည်းဖြစ်ကြတယ်အနောက်ချမ်းမှာရှိတဲ့စစ်ဆောင်စခန်းဒီ10ခုမှာမှ6ခု9ခုလောက်ကိုရာသီတုတ်ကွေးဖြစ်တယ်ပေါ့လေအမှနေထိုင်ခံတချို့ကလည်းဖြစ်တယ်ပေါ့နော်အခုကျွန်တော်တို့ကိုယ်တိုင်လည်းအဲ့လိုဖြစ်နေတာအခု90ကန့်တစ်ခုကို30ကန့်လောက်ကအဲ့ဒီရာသီတုတ်ကွေးကိုကူးဆက်နေရတယ်လေ
တချို့ခြေရွာတွေမှာတော့ရွာသူရွာသားတွေနဲ့စစ်ဆောင်ပြည်သူတွေအတူရောနှောပြီးတော့နေထိုင်ကြတာဖြစ်တဲ့အတွက်ရွာကန်တွေမှာလည်းကူးဆက်ဖြစ်ပွားနေပါတယ်ပြင်းထန်တဲ့ရာသီတုတ်ကွေးကူးစက်မှုဒဏ်ကိုကလေးငယ်တွေဆိုးဆိုးဝါးဝါခံနေရပြီးတော့စိုးရင်ရတဲ့အနေအထားရှိတယ်လို့လဲဆိုပါတယ်
။ဒီမှာနီးစားတဲ့ဆင်းစစ်ကနေချမိုင်းမှုတန်းနဲ့လဲဆောက်ရှောက်ရတဲ့မဲ့ဟိုမနိုင်တဲ့အနေအထားမှာရှိတယ်ပေါ့လေ
။ဒေတာတွေမှာကူညီကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကတော့သွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေတဲ့သူတွေရှိတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေမှာစီရီယန်ကျန်းမာရေးဝန်ထမ်းတွေနဲ့ကိုထူကိုထဖွင့်လှစ်ထားတဲ့ဆေးပေကန်းတွေမှာပဲဆေးကုသမှုခံယူနေကြတာပါတချို့စစ်ဆောင်စခန်းတွေမှာတော့ဆေးပေကန်းနဲ့အလန်းဝင့်နေတာကြောင့်ကျန်းမာရေးစောင့်ရှောက်မှုမရကြဘူးလို့ဒေါ်ရခုကျေးရွာကစစ်ဆောင်ပြည်သူကပြောပြပါတယ
်ဒီဆေးစခန်းနဲ့အလန်းဝင့်ရရဲ့တချို့ကတော့လည်းဆေးမရှိတော့ဘူးနော်ဒီဝန်ကြီးတွေဒီဆရာဝန်တွေကလည်းလာဝင့်ရများတယ်ပေါ့ကျန်းမာရေးလည်းဆရာဝန်ကလည်းဒီမိုဘိုင်းဒီဇိုင်းနဲ့ဒီ live book ကလည်းဖြစ်တော့ဘူးပါတယ်ဆေးမရှိရဘူးနားလည်းမသားတော့မနေ့ကလည်းပုံစံဖြစ်တယ်ပေါ့
ဒါ့အပြင်ဆေးရေးပရိပခတွေဖြစ်ပွားနေတဲ့ဒေသတွေမှာဆေးဝါးနဲ့စားနပ်ရိက္ခာတည်ယူခွင့်ကန့်သတ်ထားတာကြောင့်ဆေးဝါးမလုံလောက်တဲ့ပြဿနာနဲ့လည်းရင်ဆိုင်ကြုံတွေ့နေကြရပါတယ်အလားတူပဲရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိတ်ချမ်းနောင်လိုင်ကျေးရွာအုပ်စုမှာလည်းရာသီတုတ်ကွေးရောဂါတွေဖြစ်ပွားနေပါတယ်အဲ့ဒီမှာလည်းရွာကန်ပြည်သူနဲ့ဆစ်ဆောင်အရေးအတွက်ကတထောင်ကျော်ရှိပါတယ်ထဝက်လောက်ကရာသီတုတ်ကွေးဖြစ်နေတာလို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့ကျန်းမာရေးဝန်ထမ်းတဦးကပြောပြပါဗျ
။စစ်ဆောင်ပဲဖြားတာမဟုတ်လဲရွာသားလည်းပပဖြားနေတယ်အဲ့လိုမျိုးပေါ့နော်။တထောင်တော့ကြော်မဖြစ်နဲ့။ထဝက်လောက်ဖြစ်နေကြတဲ့ဒီတိမ်ဖြားဒီတယောက်ဖြားပြီးဒီတယောက်ပေါ့နော်
။ရာသီတုတ်ကွေးယောဂါကယောဂါကုဆတ်နှုံမြန်တဲ့အတွက်ဖြစ်ပွားနှုံများနေပေမဲ့သေဆုံးသူတော့မရှိသေးဘူးလို့လည်းပြောပြပါဗျ။
သူရလက္ခဏာကကြတော့ချောင်းစိတ်အဲ့လိုမျိုးတော့ဖြစ်တယ်ပေါ့နော်ဖျားတရနှိတရလေးအဲတချို့အဲ့လိုမျိုးတွေရှိပေါ့နော်အခုတော့လောကလေးပို့ပြီးတော့ဖြစ်တာပို့ပူနာချောင်းနဲ့ဆိုးချင်တယ်အဲ့မျိုးပေါ့နော်ဖျားနည်းနည်းကျသွားပြီးဆိုဝန်ပစ်ပစ်အဲ့မျိုးဖြစ်လေဒါမဲ့စိတ်တော့တော့တရားမှမရှိသေးပေါ့နော်ခိုးလို့စေ
စစ်ပြေးစစ်ဆောင်ဒုက္ခတွေဒီဟာတနေရာထဲမှာပဲဖြစ်တယ်လို့စုပြုံပြီးတော့နေထိုင်နေကြရတာကြောင့်ရာသီတုတ်ကွေးယောဂါကူးစက်မခံရအောင်
จุดเด่นการเว้นหมู่เรือมาลงในทะเลสานะยิ่งขาอักขระเข้าจังเลยหาราชดเดียบีโร่ขณะยิ่งไม่ใช่เป็นเนยโยกากุศลมุดังกุขันนิจายาเรือลูซึ่งชาวเรือกุญย์เป็นเนยจะมาอยู่ในนี้ก็เปลี่ยวไปเลยสิฉันเกี่ยนเนื้อสักสิบสองเดือนตัวกูดังขันนิยาลูกมาสมมติจะพิจารณาว่าฉันรู้วิวเยตมันจะอังกฤษสิจิมาอเมริกาอังกฤษสกับเบียร์อัตโนนุ่งเรือกุเต็มปีปีท่าวาร์เลยกูรอ Cookie Cutter sore tongo blue tong dale chija ya ma
Cookie sore garo cookie mo ma Cookie Cutter sore cookie dio lo chin ne pon san le ya aw phet pe de pc o cookie cutter lo kho ba ni ke di cookie cutter ye naw adipe de khu a ma phit pa ma ne
Anna can you help me think of a good housewarming gift
Yes I love parties that celebrate a new house Tell me What kind of house is it?
It's a basic cookie cutter house. All the houses on the street look the same.
Cookie cutter. I know. Buy them a set of cookie cutters.
Really, Anna? Actually, that's a pretty good idea.
Cookie ကို လိုချင်တဲ့ပုံစံရအောင်တွေ့ဒီ cookie cutter လေးကိုသုံးလို့ရှိပါတယ်။ဘယ်လိုပုံစံထွက်မလဲဆိုတော့ကြိုးပြီးတော့ခံမှန်းပြီးသားပါ။တမယူကြအထူးဆန်းမဟုတ်ဘူး။
ပုံမှန်အတိုင်းပဲဆိုရဲသဘောနဲ့လေကူကီကတ်တာကိုတုံးပါတယ်အခုလိုဗီအိုအင်္ဂလိပ်စာသင်ခန်းစာတွေကိုဖေ့စ်ဘွတ်နဲ့ယူကြည့်လို့ပြင်ဗီအိုအင်မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဘမ်မစ်.voanews.comလဲတဆူတစည်းတဲ့လေးလာနိုင်ပါသေးတယ်အခုတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမနေ့ကယာရုကဖေရှားခံရပြီးတဲ့နောက်ဆုံးလွှတ်တော်အခြေအနေပါအမေရိကန်လွှတ်တော်မှာအောက်လွှတ်တော်ဥက္ကဋ္ဌ ဝင်လွှတ်တော်လုပ်ငန်းဆောင်တာတွေဆက်လက်ဆောင်ရွက်ဖို့ရှေ့မတူးတာအခြေအနေကိုရင်ဆိုင်နေရပါတယ်။အစိုးရလုပ်ငန်းတွေရက်ဆိုင်မသွားအောင်၃စိတ်အတည်ပြုရေးသတင်းပတ်၆ပတ်ပဲကျန်တော့တဲ့အချိန်မှာမနေ့ကသမိုင်းမှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌကိုမဲခွဲဖယ်ရှားလိုက်တာပါ။အမေရိကန်စိုးရလုပ်ငန်းတွေဆက်လက်လက်ပတ်နေအောင်ယာယီ၃စိတ်အတည်ပြုတဲ့ကိစ္စမှာဒီမိုကရက်ပါတီဝင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌကိုယာရုကဖယ်ရှားဖို့ဖြစ်လာခဲ့တာပါဒီသတင်းနဲ့ပတ်သက်ပြီးကက်သရင်းဂျက်ဆင်ရဲ့သတင်းလွှာကိုမဲ့ရင်ချင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
Of the United States House of Representatives is hereby declared vacant
American တမိုင်းမှာမကြုံစဘူးအောက်လွှတ်တော်ဥက္ကဋ္ဌတယောက်ကိုမဲခွဲဆုံးဖြတ်ပြီးယာရုကဖယ်ရှားခဲ့တာပါအောက်လွှတ်တော်ဒီမိုကရက်အမတ်တွေအားလုံးအပြင် Republican ဘက်ကအမတ်၈ယောက်ကကေဗင်မက်ကာတီကိုတာဝန်ကဖယ်ရှားဖို့ထောက်ခံခဲ့ကြပါတယ်။အစိုးရအသုံးစရိတ်ချက်တောက်ရေးမှာပေးထားတဲ့ကတိတွေအတိုင်းမဆောင်ရွက်ခဲ့ပဲဒီမိုကရက်တစ်အလို့ကျလိုက်လုပ်ခဲ့တယ်ဆိုပြီး Republican Party တချို့ကဆွဆွဲခဲ့တာပါ
။ I think 33 trillion in debt is chaos. I think that facing
33 trillion အထိရှိနေတာဟာကတောင်ကနေအခြေအနေပါ။နစ်စင်ဘတ်ဂျက်လုံးဝင်နေတတမ2 trillion ရှိနေတယ်လို့ကျွန်တော်ထင်ပါတယ်အသုံးစရိတ်ကိုထိန်းချုပ်နိုင်တဲ့ဥပဒေကြမ်းအတိမပြုတ်နိုင်တာဟာလဲကတောင်းကနေအခြေအနေလို့ကျွန်တော်ထင်ပါတယ
်ကေဗင်မက်ကာတီကတော့သူ့အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌနေရာအတွက်ပြန်ပြီးအရွေးခံဖို့မရှိဘူးဆိုပြီးပြောဆိုထားပါတယ
် I will not run for speaker
ဆိုရလုပ်ငန်းတွေဆက်လက်လက်ပတ်ရေးယာယီသဘောတူညီချက်မှာယူကရိန်းကိုထောက်ပံ့ရေးကိစ္စထည့်သွင်းထားပါဘူးAmerican သမရအိမ်ဖြူတော်ကတော့ဆက်လက်ထောက်ပံ့ရေးကိစ္စကိုမဖြစ်မနေစောင့်ရက်သွားမယ်လို့ပြောဆိုထားပါတယ်
။ All the House leadership is supportive of continuing to help Ukraine.
အောက်လွှတ်တော်ခေါင်းဆောင်ပိုင်းက Ukraine ကိုဆက်ပြီးထောက်ခံနေပါတယ်။အောက်လွှတ်တော်ထဲ Republican အများစုက Ukraine ကိုကူညီမဲ့ဘက်မှရှိနေပါတယ်။ကိန်းဂဏန်းအနည်းငယ်ပဲလူနည်းစုကပဲဝေဖန်ပြောဆိုပြီးမဖြစ်အောင်ဟန့်တားနေတာပါ
။ရှေ့သတင်းဘက်မှ American အောက်လွှတ်တော်အမတ်တွေအောက်လွှတ်တော်ဥက္ကဋ္ဌတစ်ရွေးချယ်ကြပါလိမ့်မယ်အခုယာရုကဖယ်ရှားခံရတဲ့ကေဗင်မက်ကာတီကိုဇန်နဝါရီလအတွင်းရွေးချယ်တုန်းကဆိုရင်15ချိန်မဲပေးခဲ့ရတာကြောင့်အငြင်းထန်းလွယ်လွယ်ကူကူရွေးချယ်နိုင်တာမျိုးတော့မဟုတ်ပါဘူးအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ဟာအမေရိကန်ပြည်ထောင်စုမှတမနာပြင်းရင်ဆက်လက်ဆက်ခံဖို့တတိယနေရာမှာအထားခံထားရတဲ့တာဝန်လည်းဖြစ်ပါတယ်ရှင
်အမေရိကန်အောက်လွှတ်တော်ဒီဥက္ကဋ္ဌဖယ်ရှားခံရပြီးလွတ်တော်ရက်ဆိုင်သွားခဲ့ရတာကိုမင်းချင်းနိုင်ပြောပြခဲ့တာပါ။ဗိုလ်ရုညာရဲ့အခုလိုသတင်းပေးပို့ချက်တွေပြီမှာတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းပါဝင်ဗိုလ်ရုညာပတ်စင်ကဏ္ဍတွေဖြစ်တဲ့ လူထုနဲ့ကြံမာရေးနောက်အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်ပြီးတော့နားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တရဲ့အောက်တိုဘာလ4ရက်နေ့ဗုဒ္ဓညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ30နဲ့52တို့ကနေဆက်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓညတိုင်းပြပြပေးနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေနောက်ကိုရင်နဲ့အားကစားကဏ္ဍဒီပတ်စင်ကဏ္ဍတွေစက်တိုက်လာဖို့ရှိပါတယ်အခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်ပါအာနာသိန်းအလွန်စီးပွားရေးအင်းနီချင်းတွေနဲ့ဘာကွာတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်အာနာသိန်းမှုတွေကြုံတွေ့ခဲ့ရတဲ့နိုင်ငံတွေချင်းအတူတူအင်းနီချင်းနိုင်ငံတွေနဲ့စာရင်မြမစီးပွားရေးချက်ချုံကျနေတာဘာကြောင့်ပါလဲအနာသိန်းစစ်တပ်တွေရဲ့စရိုက်သဘာဝချင်းဘာတွေကွာနေပါလဲဥကျော်စံတာကိုမမြတ်တစင်အောင်ကဆွေးနွေးမေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဥကျော်စံတာရှင
်မင်္ဂလာပါညီ
ဒီတပတ်မှာတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးအဖက်ဖက်ကကြာဆင်းနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ဒါအာနာသိန်းနာရဲ့နောက်ဆက်တွဲကြက်လို့ပြောလို့ရနိုင်လား
ပြပါတယ်လွန်ချုံပြောရင်တော့အဓိကအဲ့ဒါပါပဲပြည်သူအလုံးရဲ့အစာအိမ်စစ်တကအာနာသိန်းရတာပါပဲဒီမိုကရေစီလမ်းကြောင်းမဟုတ်ရောက်ခါစားတိုင်းပြည်ဖွံ့ဖြိုးမှုအစလူငယ်တွေရဲ့ရှေ့လာလာစိတ်ကောင်းတဲ့အချိန်မှာအာနာသိန်းလေတော့စစ်တပ်ရဲ့အာနာသိန်းကိုဘယ်သူမှမထောက်ခံကြဘူးနောက်ပြီးတော့စီးပွားရေးလုပ်ငန်းလည်းကျဆင်းသွားတယ်ဆိုတော့စစ်တပ်ရဲ့အရင်ချင်းညံ့ဖျင်းမှုပေါ့ incompetence ဘာမှအရင်မရှိဘူးစီးပွားရေးကိန်းတွေကိုအချို့ရဲ့ထုံးနေကြောင်းပဲနောက်တစ်ခါ mismanagement ခေါ်တာပေါ့လွယ်မှားတဲ့စီမံခန့်ခွဲမှုတွေအဲဒီလက်ပစ်လက်ရည်မှုတွေလွယ်သူစားမှုတွေအများကြီးရှိလာတော့ဒီဟာတွေဟာတိုင်းပြည်စီးပွားရေးကိုအဓိကဆွေးနွေးစေတဲ့အကြောင်းရင်းတွေဖြစ်ပါတယ
်ကျမတို့ဒီအနောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ကိုကြည့်မယ်ဆိုရင်ပေါ့သူလဲလွတ်လပ်ရေးရပြီးတဲ့နောက်မှာစစ်တပ်အာဏာသိမ်းခဲ့တယ်ဒါပေမဲ့စီးပွားရေးမှာကျတော့အဆင်ပြေတယ်ဆိုတော့ဘာကြောင့်ဒီဘင်္ဂလားဒေ့ရှ်ကစီးပွားရေးအရပြန်ပြီးတော့နလန်ထူလာတာပါလဲ
စီးပွားရေးအဲစစ်တပ်အနာသိမ်းမှုကလွတ်မြောက်လာပြီးနောက်မှာစီးပွားရေးနလန်ထူလာတာဖြစ်ပါတယ်အဓိကအဖြစ်ပေါ့လေဒီအရသာအစိုးရတွေတက်လာတဲ့အခါမှာပေါ့ခါလီဒါဇီယာတို့အဲနောက်မှာအခုရှိနေတဲ့ဆိတ်ခါစီနာတို့သူတွေလက်ထက်မှာစီးပွားရေးကိုအဓိကထားပြီးတော့လုပ်ပါတယ်သူတို့ဟာအဓိကတိုင်းပြည်ရဲ့ဝန်ကြီးကတော့အထက်ချုပ်လုပ်ငန်းပေါ်တယ်အထက်ချုပ်လုပ်ငန်းဆိုလို့ရှိရင်ကမ္ဘာမှာတရုတ်ပြီးရင်အများဆုံးဒုတိယအများဆုံးထုတ်တဲ့နိုင်ငံဖြစ်နေတယ်ဆိုတော့တရားသားအစိုးရတက်လာပြီးနောက်နှစ်ပေါင်း20လောက်ရှိပြီပေါ့ပေါင်း20အတွင်းမှာဘင်္ဂလားဒေ့ရှ်ကနှစ်စဉ်600ခိုင်နှုန်းတိုးတက်ဖွံ့ဖြိုးလာတယ်ဆိုတာလည်းအချိန်မဟုတ်ပါဘူးကိုဗစ်ကရောကြောင်းကျန်တဲ့နိုင်ငံတွေမချင်းဆန့်ရုပ်ကန်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်က 4.3% အဲဒီကာလမှာတိုးတက်ခဲ့တယ်ဆိုရင်အခုဆိုရင်World Bank ရဲ့ကမ္ဘာ့ဘဏ်ရဲ့သမ္မတရဘင်္ဂလားဒေ့ရှ်နိုင်ငံဟာ LDC လို့ခေါ်တဲ့ Least Developed Country ပေါ့ပုံဖြူမှုအနည်းဆုံးနိုင်ငံဇင်းကလွတ်မြောက်တော့မယ်နောက်တစ်နှစ်နှစ်ကြာရင်ဆိုတော့ခမဲအထက်မှာဘင်္ဂလားဒေ့ရှ်ထိတ်ဆုံးရောက်နေပါပြီဆိုတော့ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးဟာအင်းများပုံဖြူလာရဲဆိုတာဟာအဓိကအဖြစ်အဲ့ဒါတွေဖြစ်တယ်နောက်ပြီးလူတွေကပို့ပြီးတော့သုံးလာနိုင်တယ်လူတွေကလည်းများတယ်သူဆိုမှာဆိုတော့ပြည်တွင်းဈေးကွက်ကလည်းကြီးမားတယ်ဆိုတော့ပြည်တွင်းပြည်သူတွေသုံးဆွဲလာနိုင်တယ်ဆိုရင်ငွေကြေးလက်ပတ်လာပြီးတော့ပုံစံတူတက်ဖို့လန်စာဖြစ်လာတယ်လို့ပြောမှဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဘင်္ဂလားဒေ့ရှ်မှာစစ်အစိုးရရဲ့ဆန့်ဆောင်ချက်ကရောဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအထောက်အကူဖြစ်ပါသလား
စိတ်ပြီးတော့လူတွေကတော့အမှတ်ပေးပြီးတော့ credit ပေးပြီးတော့ရေးရတာမတွေးရပါဘူးဒါပေမဲ့အဲ့ခါလီဒါဇီယာရဲ့အမျိုးသားပေါ့လေပို့ဂျူဒီအဲ့ဇီယာရာမန်လက်ထက်မှာသူကလည်းသူ့ရဲ့လက်ထက်မှာတော့သူကဒီကြည့်လေဒီသားကိုစစ်မှုလုပ်ငန်းဖုံးဖြူတဲ့အခြေခံကြီးချမှတ်ပေးခဲ့တယ်။အဲဒီစီးပွားရေးအတွက်လမ်းကြောင်းတွေကိုသူအခြေခံချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့သူလည်းပဲလုံခြံခံသွားရတယ်နောက်ပိုင်းမှာ။အဲဒီပြီးတော့ဆေးရနာရှင်ကပြန်တက်လာပြန်တော့အဲဆိုအချိန်ကသိပ်ပြီးတော့ကျသွားပြန်တယ်။အဲဆိုဒီစစ်တပ်အနာသိမ်းမှုကစီးပွားရေးအတွက်အထောက်အပံ့ပြုခဲ့တယ်လို့ ပြောလို့တော့မရပါဘူးမြန်မာနိုင်ငံမှာ88အရေးခင်ပြီးတော့တမိတက်ပြောတယ်မင်းတို့တိုင်းပြည်ကကောင်းဆောင်တွေကတနေ့တနေ့အဲ့တနေ့တနေ့အရာနုလိုက်ဘာဖတ်လဲခွာတယ်အလုံးတက်လိုက်ရင်ကျွန်တော်လည်းမသိပါဘူးတမိတက်ထင်တာကတော့ဒီထောက်လှမ်းရေးအစီအခံစာဖတ်မှာပေါ့အဲ့ဒါစစ်ထောက်လှမ်းရေးသိအနာရှိနေကာလာလေဟုတ်လားတော့ပြန်မိတယ်အဲ့တော့တမိကြီးတို့တိုင်းပြည်မှာဟောအဲ့တိုင်းပြည်ကောင်းဆောင်ကဘာဖတ်လဲတနေ့တနေ့အရာလုံးတက်ရင်ဆိုတော့စီးပွားရေး report ကိုကြည့်ခဲ့စီးပွားရေးလာလာပဲလို့ရှိတဲ့အခြေအနေရှိတယ်ဆိုပြီးတော့ကတားရမြန်မာတိုင်းပြည်ကစီးပွားရေးပညာရှင်တွေကဘာကျော်ပုဂ္ဂိုလ်တွေအများကြီးပေါ်ထွန်းနေတဲ့ဟိုကုလသမဂ္ဂရောကဘာဘန်တို့မှာဥဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေအများကြီးပဲဒီလူတွေစကားကိုတခွန်းမနားမတော်ကြဘူးလေဒီအနာရှိရလူကအနာရှိနေတာသူပြောဦးတယ်ဟုတ်တယ်ကျွန်တော်ပြန်စဉ်းစားကြည့်တော့ဟုတ်မယ်အဲ့ဒီခါကျတော့သိပြီဆိုတော့ဥပမာဘင်္ဂလားဒေ့ရှ်မှာဆိုရပါဆိုဘင်္ဂလားဒေ့ရှ်မှာ Gaming Bank ဆိုတာလေအဲ့ဒါဒေါက်တာယူနော့စ်သူကနိုင်ငံရေးနိုဘယ်ဆုရတယ်သူကအဲ့ဒီအစည်းအဝေးချင်းဝေးပြီးတယ်လူတွေကိုအပေါင်းပစ္စည်းလက်မခံမနဲ့ဆိုတော့သူတို့ကယင်းနည်းမျိုးနဲ့သူတို့စကားကိုနားထောင်ပြီးတော့လိုက်နေတာတွေ့ရတယ်မြန်မာပြည်မှာအဲ့ဒါမျိုးမရှိခဲ့ပါဘူးဆိုတော့အဲ့ဒါအဓိကကွာတယ်လို့ပြောမှာပါအဲ
့တော့စစ်တပ်ကဘယ်ချိန်ကပြန်ပြီးတော့ဆုတ်ခွာသွားတာပါလဲ
ခလီရဇီယာမျိုးသားဗကြုတ်ဇီယာဗကြုတ်ကြီးဇီယာရမန်လွတ်ကြံခံပြီးတော့မှာ1990မှာအဲ့ဒီဟာကိုချုပ်ချလိုက်တယ်ပေါ့လေအဲ့ဆရာအရသားတွေကဆန့်ကျင်ကြတယ်အဲ့ခလီရဇီယာကိုတိုင်းဥဆောင်ပြီးတော့စစ်အစိုးရကိုတွန်းလှန်ပြီးတော့သူဖြုတ်ချခဲ့ပါတယ်အဲ့ထက်မှရေကောက်ပွဲလုပ်ပြီးတဲ့အခါသူတက်လာတယ်ဆိုတော့အဲ့နောက်ပိုင်းမှာတော့စစ်အစိုးရဟာသူတိပြန်တက်မလာသေးဘူးဆိုတော့အဲ့အချိန်မှာပြည်သူတွေရဲ့အင်အားနဲ့ဖြုတ်ချခဲ့တယ်မြန်မာစစ်တပ်နဲ့ကွာတာကတော့ဘင်္ဂလားဒေ့ရှ်မှာစစ်တပ်အနာသိမ်းတဲ့ဟာငါတို့ဒီထာဝရတိုင်းပြည်ကိုကြီးစွန်းနေမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့လုခတ်တာတော့မတွေ့ရဘူးမြန်မာနိုင်ငံမှာလွတ်လပ်ရေးတိုက်ပွဲတွေဟာငါတို့လုပ်ပြီးခဲ့တဲ့တိုင်ပြည်ငါတို့အဲ့ဒီသမိုင်းမှားတဲ့သူတို့ဟာအခုလူတွေဆိုအဲ့ဒါနဲ့ကြီးပြင်းလာကြတယ်ထင်ပါတယ်ငါတို့ယူပေးခဲ့လို့ရတာတော့ဘင်္ဂလားဒေ့ရှ်လွတ်မြောက်ရေးမှာလည်းပဲဘင်္ဂလားစစ်တပ်ဟာအရေးကြီးပါတယ်တကယ်တော့ဘင်္ဂလားနိုင်ငံဟာအိန္ဒိယအင်္ဂလိပ်ပြည်ပိုက်ခဲ့တဲ့ကအိန္ဒိယပါကစ္စတန်တပေါင်းတည်းထဲမှာနေခဲ့တယ်အိန္ဒိယကမှဟိုစစ်ပါရေးအရေးတော်ပုံလို့ခေါ်တဲ့စစ်ပွဲမြူတီဆိုတာရှိတယ်အိန္ဒိယသားတွေကတော့နောက်ပိုင်းမှာတော့ပထမလွတ်လပ်ရေးတိုက်ပွဲလို့သူတို့သုံးလာကြတယ်1856ခုနှစ်မှာဖြစ်တဲ့ထင်တယ်။အဲဒီခါမှာဖြစ်တဲ့နောက်မှာဒီမွတ်စလင်ဘင်္ဂလားလေးစစ်သားတွေကိုသိမ်းမထားတော့ဘဲနဲ့အဓိကအင်္ဂလိပ်ကထလာတာပန်ဂျာဘီတို့ပထန်တွေအဲဒီဟာတွေကိုအဓိကထလာတယ်။သူကစီစီစီသွေးစီရဲ့ဘင်္ဂလားကိုသိမ်းပြီးတော့ဦးစားပေးမှုထားတယ်။နောက်အိန္ဒိယလွတ်လပ်ရေးရပြီးတော့လည်းပဲအဲလိုပဲစင်လာတိုင်းအင်္ဂလိပ်စစ်တပ်တိုင်းဖွဲ့စည်းတယ်။ရှေ့ပါကစ္စတန်နဲ့နောက်ပါကစ္စတန်ဆွေးတော့အိန္ဒိယကိုခလဲမှာထားပြီးမိုင်းတစ်ထောင်အကွာရှိနေတယ်။ဆိုတော့အရှေ့ပါကစ္စတန်ဘင်္ဂလားဒေ့ရှ်ပေါ့။အတောက်ဘက်ကစစ်သားတွေပဲလာပြီးအထုထံများတယ်။အဲဒီကွဘက်ဒေသတွေပေါ့လေ။ဆိုတော့ဒါကိုဘင်္ဂလားဒေ့ရှ်လူမျိုးတွေကမကျေနပ်ဘူး။နောက်ပဋိပက္ခဖြစ်ပြီးတော့လွတ်လပ်ရေးခွဲထွက်လာတဲ့ခါမှာဘင်္ဂလားဒေ့ရှ်ကလူမျိုးတွေကအဲဒီကကျန်တဲ့ဘင်္ဂလီစစ်သားတချို့ ਨੇ ဘင်္ဂလားဒေ့ရှ်ကအဲ့ဒါပါခေါ်လဲ။မုတ်တီဘဟီနီဆိုတာဒါ Liberation Front ပေါ့လေ။လွတ်မြောက်ရေးတပ်ဦးစုပြီးဖွဲ့ပြီးတော့သူတို့ Forces ဆိုပြီးတော့တွန်းလှန်ကြတယ်သို့တော်လည်းပဲသုံးသက်သူတွေကအဓိကအဖြစ်သူတို့ဟာအိန္ဒိယစစ်တပ်ကဝင်ပြီးတော့လေ့ကျင့်ပေးတာသင်တန်းပေးတာသူတို့လုပ်ပေးလို့တာဖြစ်တယ်လို့မှတ်ချက်ပေးကြတယ်ဆိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့အစဉ်လာဟာသိပြီးတော့ကြီးမားခဲ့တယ်လို့မရှိဘူ
းအဲဘင်္ဂလားဒေ့ရှ်မှာစစ်တပ်ကပြန်လာနိုင်တဲ့အလားအလာကရောဘယ်လိုရှိပါလဲ
ပြန်လာနိုင်ပါတယ်အခုတချို့သုံးသက်သူတွေက2024 January ပေါ့မကြခင်မှာဘင်္ဂလားဒေ့ရှ်မှာအထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ဖြစ်ပါတယ်။ဆိုတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်အတိုက်ခံပါတီဖြစ်တဲ့အဲခါလီဒါဇီယာရဲ့ BNP ဘင်္ဂလားဒေ့ရှ် National List Party နဲ့ Now Islam Jamaat al-Islami ဆိုတဲ့ပါတီရှိတယ်သူကတော့ပါသာရေးကိုတရားထားဒီလိုပါတီတွေကဘယ်လိုတောင်းဆိုနေလဲဆိုရင်ရှိတ်ခါစနာအစိုးရနှုတ်ထွက်ပြီးတော့ဂျပ်ဖြတ်အစိုးရကိုကြီးကြပ်ခိုင်းမှာရွေးကောက်ပွဲကိုတောင်းဆိုနေတယ်ဆိုတော့အဲ့ဒီခါကိုဘယ်လိုညှိရမလဲမသိဘူးတောင်းဆိုလို့မရရင်ရွေးကောက်ပွဲမှာပြဿနာအများကြီးဖြစ်လာနိုင်တယ်ဆိုတော့ဒီပြဿနာတွေဟာသိအေးကြီးတယ်အရွေးကောက်ပွဲကာလမှာမငြိမ်သက်မှုကသိအေးကြီးတယ်အထူးသဖြင့်အဲ့ဒီ Islamist Warrior ဘာကနာ Jamaat al-Islami Party ကလူတွေကတော့အပြင်းထန်ကိုတော့ဥဆောင်ပြီးတော့လုတ်ကြမှာဆိုတော့ဒီလိုလုတ်လိုက်ရင်ထိနိုင်ပါမလားမထိနိုင်ရင်စစ်တပ်ကငါတို့ဝင်မယ်ဆိုတော့ဖြစ်ကောင်းလဲဖြစ်သွားနိုင်တယ်ဆိုအခုလောလောဆယ်မှာကတော့နှစ်ပေါင်း30ကျော်ပေါ့လေလုံးဝစစ်တပ်ကိုသူတို့ဖယ်ထားခဲ့ပြီ။ဘာကြောင့်ဖယ်ထားနိုင်တယ်လဲဆိုရင်အဓိကအကြောင်းရင်းကတော့ရှိတ်ခါစီနာဟာစစ်တပ်နဲ့တက်အောင်ပေါင်းနိုင်တယ်သူကအခုခါမှာ။နောက်ပြီးတော့စစ်တပ်ကိုသူကဒီသူတို့လူကျင်တဲ့ budget ကိုလည်းလုံလုံလောက်ပေးထားတယ်။နောက်တစ်ခုကဘင်္ဂလားဒေ့ရှ်စစ်သားတွေကို
ကုလသမဂ္ဂရဲ့လုံခြုံရေးထိမ့်သိမ်းမှုတပ်ဖွဲ့မှအဓိကအဖြစ်ရထားအောင်သူကလုပ်ပေးထားတယ်ဆိုတော့သူတို့ပြည်ပဝင်ငွေလည်းရှိရဆိုစစ်တပ်ကဟုတ်နေတယ်နောက်စစ်တပ်ကစိုးစောကပြောခဲ့တယ်ပဲသူတို့ဟာလည်းပဲတိုင်းပြည် stability ကိုထိမ့်သိမ်းရတဲ့ National Institute ငါတို့ပဲရှိရဆိုတော့စိတ်သက်ကိုလည်းသူတို့သွင်းပေးတယ်ဆိုတော့အဲ့ဒီဟာတွေကလောလောဆယ်မှာထိန်ထားတာပါအခုကပြောတဲ့ရွေးကောက်ပွဲနီးလာလို့ပြဿနာဖြစ်တဲ့ဆိုရင်တော့ဒါဘင်္ဂလားဒေ့ရှ်စစ်တပ်ပြန်လာမလားဆိုတာလည်းပဲဒါအဓိကမေးခွန်းထုတ်စရာစဉ်းစားစရာဖြစ်ပါတယ်ခင်ဗျ
ဒီအရှိဘဲအိနီချင်းကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံထိုင်းနိုင်ငံမှာလည်းအချိန်ချင်းအာဏာသိမ်းခဲ့တာပါဒါပေမဲ့စီးပွားရေးအရာကြတော့ဆူဆူဝါဝါထိခိုက်တာကိုမတွေ့ရပါဘူးအဲ့ဒါရောဘာကွာတာပါလဲ
အဓိကထိုင်းနိုင်ငံရဲ့ကောင်းကွက်ကအဲ့ဒါပါပဲစီးပွားရေးကိုရောသူတို့ထိခိုက်အောင်မလုပ်ဘူးစစ်တပ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြည်အာဏာအားလုံးကိုစစ်တပ်လက်ထက်မှာထိုက်တယ်ဦးစစ်တပ်တော့မဟုတ်ဘူးစစ်ဘိုလ်ချုပ်ကြီးတယောက်ထဲလက်ထက်မှာထည့်ပြီးသူကအာဏာရှင်ဖြစ်သွားတာ။ထိုင်းမှာကျတော့စစ်တပ်ကအာဏာသိမ်းတဲ့သူအစိုးရရန်တရားကိုတော့သူတို့ချုပ်ကိုင်နေတာ။စီးပွားရေးတွေကျတော့ဖြစ်နိုင်တဲ့မြတ်မထိခိုက်အောင်သူတို့လုပ်ပြတာတွေ့ရတယ်။ဒါဒီ account တစ်ခုပေါ့လေ။နောက်ပြီးတော့ထိုင်းရဲ့စစ်တပ်ကတော့ထိုင်းစစ်တပ်ဟာတကယ်တော့မြန်မာလိုစီးကြရက်တည်ရဲ့လို့ပြောရမှာတဲ့။ဘရင်စနစ်နဲ့ပူးတွဲပြီးတော့ရှင်တွဲပြီးတော့ရှင်တန်နေလို့ပြောမှာဖြစ်ပါတယ်။ဆိုဘီစနစ်မကြဆုံးသမျှထိုင်းမှာစစ်တပ်ဆိုလာပဲဆက်လက်ရှိနေမှာပဲသို့သော်စစ်တပ်ဒီဘီရင်ရှိနေအတွက်ဗမာနိုင်ငံမှာလို့လုံးဝသေဥဆံပိုင်းဘီရင်တပါလို့အာဏာကိုအလုံးချုပ်ကင်ထားတဲ့လူတော့မဖြစ်နိုင်ဘူးဘီရင်ကိုငဲ့ပြီးတော့သူတို့လိုအောင်မှာဖြစ်တယ်ဆိုတော့အဲ့ဒါမြန်မာစစ်တပ်နဲ့အရန်ခေါ်ပါတယ်ဆိုတော့စီးပွားရေးကိုလည်းပဲဆက်ပြီးတော့လွတ်ထားတယ်အခုပြည်သူတွေဆိုရင်လည်းပဲအခုတက်လာတဲ့အစိုးရလည်းစစ်တပ်နဲ့လုံးဝကင်းတာမဟုတ်ဘူးထိုင်းမှာလည်းပဲသို့သော်လည်းပဲစီးပွားရေးလုပ်ပိုင်ကပို့ပြီးတော့ရလာတယ်ဆိုတော့လူတိုင်းဟာပြောနေရတယ်ဆိုတာကိုကြားပါတယ
်။နောက်တစ်ခုကဒီအရှေ့တောင်အာရှဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်လေလာအိုဆိုကမ်ဘောဒီးယားတို့နဲ့စာရင်မြန်မာစီးပွားရေးရအခြေအနေကရှေ့မတက်ဘူးဖြစ်နေပါတယ်။နောက်ဗီယက်နမ်ဆိုရင်ဒီမိုကရေစီနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့စီးပွားရေးမှာကြတော့ကောင်းတယ်လို့ပြောလို့ရပါတယ်။အဲ့ဒါရောဘာကြောင့်မှလဲ
။နိုင်ငံတွေမှာတပါတီကြီးစုတယ်ပေါ့လေလာအိုစနဲ့ကဗီယက်နမ်ကတော့ကွန်မြူနစ်ပါတီကြီးဆိုတဲ့ထိုင်းကမ်ဘောဒီးယားမှာကြတော့အခုဆိုရင်သူရဲ့သာဟွန်ဆန်းရဲ့သူသားကိုဌာနလွှဲခဲ့တယ်အဲ့လိုမျိုးလုပ်သွားလဲပဲစစ်တပ်ကမပါဘူးသူတို့စီမှာအဓိကကွန်မြူနစ်ပါတီကြီးဆိုတဲ့နိုင်ငံတွေမှာလည်းပဲကွန်မြူနစ်ပါတီအရသားတွေသာဖြစ်တယ် even တရုတ်မှာတော့မှအဲ့လိုပဲစစ်တပ်မဟုတ်ဘူးအဲ့ဒါကွန်မြူနစ်ပါတီကအရသားတွေကြီးဆိုတာဖြစ်တယ်ဆိုတော့အကြမ်းဖက်ညီကုန်းချောမဆွဲရမယ်ဆိုရင်တော့စစ်တပ်ကြီးစုမှုလဲကကင်းတယ်ပါပဲပြောပြောသူကအယသားတွေပဲဆိုတော့သူတို့လည်းပဲတိုးတက်နေလားလားစီးရပြောမှာပါအ
ဲ့တော့ဒီတော့ဦးကျော်စန်းသားရေမြန်မာစီးပွားရေးအခြေအနေကပြန်ပြီးတော့တိုးတက်လာဖို့ဘယ်ချိန်မျှော်လင့်နိုင်ပါမလဲ
အမနာခက်ခဲပြီးမိခုံပါပဲကျွန်တော်လည်းမကန့်မှန်းတတ်ပါဘူးဒါစီးပွားရေးပညာရှင်တွေကပိုပြီးကန့်မှန်းပါဖတ်မှန်းနိုင်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဖတ်မိတော့ကျွန်တော်ထိတွေ့မိတော့စီးပွားရေးဘယ်ပညာရှင်ကမှလဲစီးပွားရေးအနာဂတ်အတွက်အလားအလာကောက်နေဆိုတော့ပြောကြတာမတွေးရပါဘူးဆိုတော့ကျွန်တော်တို့လည်းပဲသူတို့ပြောတာကိုပဲလက်ပိုက်ကြီးနားထောင်ရင်ကလွတ်ပြီးတော့ခမရအင်မတန်ခက်ပါတယ်အကောင်းဆုံးဖြစ်ပါစေလို့တော့အမြဲတမ်းဆုတောင်းနေပါတယ်ဒါပေမဲ့စောင့်ကြည့်ရမှာပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ
်မြန်မာအာဏာသိမ်းအလွန်စီးပွားရေးကအိမ်လေးချင်းတွေနဲ့ကြွားခဲ့တာကိုဥကျော်စံတန်နဲ့မမဇေအောင်တို့ဆွနေသုံးသက်ခဲ့ကြတာပါအခုတော့အပတ်စဉ်လူလူနဲ့ကြံပါရေးပါစီးချိုစစ်ဆေးအနည်းတွေကိုပြောထားပါတယ်စီးချိုယောဂရှိနေလားဆိုတာသိနိုင်ဖို့ဘလူတွေစမ်းသက်စစ်ဆေးနိုင်ပါလဲအထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းထားတဲ့ဒေါက်တာသန့်စောလူလူနဲ့ကြံပါရေးကဏ္ဍမှာပြောပြပေးပါအောင်ခင်ဗျာ
စီးချိုယောဂရှိမရှိဆိုတာကိုသတင်းတကြားတဲ့ပမာဏပုံမူတည်ပြီးဆုံးဖြတ်ရလေရှိတာပါသတင်းတကြားတဲ့ပမာဏတွေဟာအမြဲတမ်းပုံမှန်အတိုင်းရှိနေနိုင်ပါသလားသတင်းတကြားတဲ့ပမာဏဘယ်လိုပြောင်းလဲသွားရင်စီးချိုယောဂရှိတယ်လို့သတ်မှတ်ပါသလဲစတဲ့သတင်းတကြားတဲ့စစ်ဆေးပြီးစီးချိုယောဂရှိမရှိသတ်မှတ်တဲ့နည်းလမ်းတွေအကြောင်းကိုတမတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
ကြည့်ကြည့်သွေးကြောယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချိုပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်အဲ့တော့ဒီ ဆရာတို့ခနာကိုတွဲမှာရှိတဲ့ချိုတက်ကိုသတ်မှတ်တဲ့နေရာမှာဆရာတို့နှမျိုးရှိပါတယ်အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီးတစ်နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးချိုဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးချိုသတ်မှတ်တဲ့အခါမှာဒီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ခန်းမ်းလေးတွေရှိပါတယ်ဆိုတော့အဲ့ဒါလေးတွေကနည်းနည်းလေးအဲကွာခြားမှုရှိတယ်ပေါ့နော်ဥပမာအားဖြင့်ဆရာတို့ကအစာမစားမီစီးချိုလို့ဘယ်လောက်မှသတ်မှတ်ပြလဲပေါ့နော်ဆရာတို့ကမီလီဂရမ်ပါစင့်နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130မီလီဂရမ်အထက်ဆိုရင်စီးချိုလို့သတ်မှတ်တယ်တချို့တွေက125 126မီလီဂရမ်အထက်ဆိုရင်ဆရာတို့ကစီးချိုလို့သတ်မှတ်တယ်ပေါ့နော်အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခင်100မီလီဂရမ်အောက်မှာရှိအဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးချိုလို့သတ်မှတ်တဲ့ဂျားမှာကဏ္ဍလေးတွေဟာနော်ဥပမာပြောမယ်ဆိုအစာမစားမိပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးချိုပထိန်ထိန်နိုင်တော့စီးချိုရောဂါတယ်ဒါဆို100နဲ့130ဂျားထဲမှာရှိရဘယ်လိုပြောမလဲဒါကိုဆရာတို့ကစီးချိုအချိုကာလ pre diabetes impaired fasting glucose ဆိုခေါ်တယ်နော်အဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတမန်လူတွေလို့မထိနိုင်တော့ဘူးလေအချိုကာလเนาะတမန်လူတွေလို့မထိနိုင်ဘူးဆိုတာဘာလဲဆိုရင် तू ကအချိုမစားရင်တမန်တိုင်းပဲရှိနေမယ်တဲ့เนาะတရားတို့ထင်းချက်တို့အချိုပါတဲ့အစားတောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိဒါပေမဲ့အချိုကြီးတပူးတောက်လိုက်မယ်เนาะကော်ဖီလက်ဖက်ကြီးချိုချိုတောက်ခဲ့မယ်ဆိုရင်နောက်တစ်ရက်မနေ့မှဖောက်လိုက်လို့ရှိရင် तू က100နဲ့130ချာရောက်ဘာအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုကြီးနဲ့လက်ဖက်ကြီးမှာပါတဲ့အချိုဓာတ်ကိုတာမန်လူကဲ့သို့မထိန်နိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်တွင်မှ130ကျော်ပြီးစီးချိုယောဂတဲ့ကဲ့သို့တတ်မှတ်ချင်းခံရတယ်ပေါ့နော်အဲ့တော့ဆရာတို့ကတော့ဒီစီးချိုယောဂတတ်မှတ်ချင်းမတတ်မှတ်ချင်းတဲ့ကိုနောက်ပိုင်းမှာတော့စီးချိုထိန်းသိမ်းလို့နော်အချိုဓာတ်ကိုထိန်းသိမ်းနိုင်တယ်မထိန်းသိမ်းနိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂတွေဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကဒီစီးချိုယောဂတတ်မှတ်ဖို့ဆိုရင်တာမန်စီးတဲ့နဲ့ပမာဒတဲ့မြင့်နေရင်တော့ဒါဒီစီးချိုအချိုကာလသဘို့စီးချိုဖြစ်နေပြီစီးချိုအချိုဓာတ်ထိန်းသိမ်းမှုမှာအနှောက်ယှက်အဟန့်အတားတွေဖြစ်နေပြီသူ့ရဲ့နေထိုင်စားတောက်မှုပုံစံကိုပြောင်းလဲသင့်ပြီလို့အကြံပြုပါတယ်နော်ဒါဒီဆရာကကအစာမစားမီကိစ္စနဲ့နမူနာပြောခဲ့တာပေါ့နော်အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်အချိန်မှာဖောက်ဖောက်တာမန်လူတွေဒီ140မီလီဂရမ်အောက်မှာရှိပါမယ်စီးချိုကို180မီလီဂရမ်ကျော်ရင်တတ်မှတ်ပါဒါကြောင့်မလို့လူတယောက်ကအချိန်မရွေးခေါ်ပြီးစီးချိုဆစ်လိုက်တဲ့အချိန်မှာဆရာက140အောက်ဆိုရင်စီးချိုထိန်းသိမ်းမှုကောင်းတယ်အချိုဓာတ်ကိုသူထိန်းသိမ်းနိုင်တယ်စီးချိုယောဂမရှိသေးဘူး180ကျော်ရင်စီးချိုမထိန်းနိုင်နိုင်တော့ဘူးစီးချိုယောဂရှိနေပြီ140နဲ့180ကြားဆိုလို့ရှိရင်စီးချိုအချိုကာလဖြစ်နေပြီအချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်တော့ဘူးလို့အကြံဉာဏ်သတ်မှတ်လို့ရပါတယ
်စီးချိုယောဂရှိမရှိဆိုတာကိုတိုင်းတာစစ်ဆေးတဲ့နေရာမှာသွေးတင်းတကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးတဲ့အပြင် HbA1c တိုင်းတာစစ်ဆေးတဲ့နည်းလမ်းကိုလည်းအသုံးပြုရလေရှိပါတယ် HbA1c ဆိုတာဘာကိုပြောတာပါလဲ HbA1c ဆန်းသက်စစ်ဆေးတဲ့နည်းလမ်းကိုဘယ်လိုပြုလုပ်လို့ရပါသလဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီထက်ပို့ပြီးတော့ဆရာတို့တိကျကြည့်ရင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့ဟီမိုဂလိုဘင် A1C ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လေဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်။ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့ကဟီမိုဂလိုဘင် A1C ကိုပို့ပြီးတော့ဒီစီးချိုထိန်းသိမ်းမှုအတွက်ကိုအဓိကထားပြီးပြောကြလိုက
်။စီးချိုယောဂရှိမရှိဆုံးဖြတ်နိုင်မှုအတွက်လှုပ်ဆောင်လို့ရတဲ့ဆန်းသက်စစ်ဆေးမှုနည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတော်ပါ။
စီဂျူစစ်စေးနည်းတွေကိုဒေါက်တာသန့်စောလူလူနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါတရုတ်နိုင်ငံမှာကျင်းပနေတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲမှာမြန်မာကပိုက်ကျော်ချင်းမှာရွှေတံဆိပ်ရသွားပါပြီဂရိနိုင်ငံကအိုလံပစ်အားကစားကွင်းကြီးကိုတော့အာဏာပိုင်တွေကရဲအကန့်အသတ်မရှိပိတ်ချလိုက်ပါတယ်နောက်စပိန်မှာတော့ဘာစီလိုနာအသင်းနဲ့စပိန်ဘောလုံးအဖွဲ့ချုပ်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေစစ်ဆေးနေပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
အ မင်္ဂလာပါကျွန်တော်ရနိုင်မှာ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။၁၉ချိန်မြောက်အာရှအားကစားတိုင်ပွဲကိုတရုတ်နိုင်ငံမှာဆက်လက်ကျင်းပနေတာမှာအင်းရှင်တရုတ်နိုင်ငံကအစုပ်စိတ်တွေအများဆုံးယူထားပြီးတော့အဲ့နောက်မှာတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒုတိယနဲ့တတိယနေရာမှာတိုက်နေကြပါတယ်။တရုတ်နိုင်ငံကပြေးခုတ်ပြေးရေခူးအလေးမဒိုင်ဘင်သနပ်ပြေးသပွဲတင်နစ်ကျွန်မလေလောရွက်လေဝူရှူးစတဲ့အားကစားနည်းတွေမှာရွှေတစိမ့်တွေအတော်များများရထားပြီးတော့အခုဆိုရင်ရွှေတစိမ့်160ကျော်ရထားပါတယ်မြန်မာနိုင်ငံအတွက်ပထမဆုံးရွှေတစိမ့်ကိုတော့အောက်တိုဘာ4ရက်နေ့ဗုဒ္ဓဦးနေ့မှာပဲအမျိုးသား4ယောက်တွဲပိုက်ကြော်ချင်းကနေရရှိခဲ့ပါတယ်မြန်မာနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ကစားကြတာမှာမြန်မာက21-23 24-22နဲ့နှစ်ပွဲပြတ်နိုင်ပြီးတော့အခုနေ့အာရှအားကစားပြိုင်ပွဲရပထမဆုံးရွှေတစိမ့်ကိုရရှိသွားခဲ့ပါတယ်ဘလုံးဝဲလေးဘက်မှာတော့အမျိုးသမီးဆီမီဖိုင်နယ်ပွဲတွေကိုအင်္ဂါနေ့ကကစားခဲ့ကြပြီးတော့ပထမဆီမီဖိုင်နယ်မှာမြောက်ကိုရီးယားကဥဇ်ဘက်ကစ္စတန်ကို8-6မရှိနဲ့အပြတ်အသတ်အနိုင်ရသွားခဲ့ပါတယ်။အင်ရှန်တရုတ်နဲ့ဂျပန်တို့ရဲ့ဒုတိယဆီမီဖိုင်နယ်ပွဲမှာတော့ဂျပန်က4-3နဲ့နိုင်သွားလို့ဂျပန်နဲ့မြောက်ကိုရီးယားတို့ဖိုင်နယ်မှာတွေ့ကြမှာဖြစ်ပြီးတော့တရုတ်နဲ့ဥဇ်ဘက်ကစ္စတန်တို့ကတော့တတိယနေရာလွတ်ရမှာဖြစ်ပါတယ်။အရှာကစားပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအမျိုးသမီးဘောလုံးအသင်းကတော့အုပ်စုနောက်ဆုံးပွဲစဉ်မှာဖိလစ်ပိုင်ကို3-6မရှိနဲ့ရှုံးပြီးတော့တပွဲနိုင်တပွဲရှုံးတဲ့ပြိုင်ပွဲကနေထွက်ခဲ့ရပြီးတော့အမျိုးသားဘက်မှာတော့မြန်မာအသင်းဟာဒုတိယအဆင့်ရှုံးထွက်မှာဂျပန်ကို5-6မရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။ကျက်တောင်ပြိုင်ပွဲတွေဘက်မှာတော့တရုတ်နိုင်ငံကအမျိုးသားအသင်းလိုက်ကျက်တောင်မှာအိန္ဒိယကို3-2နဲ့နိုင်ပြီးတော့ရွှေတစိမ့်ရခဲ့ပေမဲ့အမျိုးသမီးအသင်းလိုက်မှာတော့တောင်ကိုရီးယားကတရုတ်ကို3-3ပြတ်နဲ့အနိုင်ရပြီးတော့ရွှေတစိမ့်ရသွားခဲ့ပါတယ်။ဒါဟာတောင်ကိုရီးယားအမျိုးသမီးကျက်တောင်အသင်းအတွက်တော့29နှစ်အတွင်းအာရှအားကစားပြိုင်ပွဲမှာပထမဆုံးအချိန်ရွှေတစိမ့်ပြန်ရတာလည်းဖြစ်ပါတယ်။အလေးမပြိုင်ပွဲတွေဘက်မှာတော့မြောက်ကိုရီးယားကအမျိုးသမီးအလေးမအားကစားသမားနှစ်ဦးဖြစ်တဲ့ယီဆောင်ဂန်းနဲ့ကမ်ဟွန်ယောင်တို့ကပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကအမျိုးသမီး48ကီလိုနဲ့55ကီလိုအလေးမပြိုင်ပွဲတွေမှာစုစုပေါင်းကမ္ဘာစံချိန်5ခုတင်နိုင်ခဲ့ကြပါတယ်။မြန်မာကတော့ဒီနေ့အာရှအားကစားပြိုင်ပွဲမှာကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ဝူရှူပိုက်ကြော်ချင်းနဲ့ရိုးရော်လီပြိုင်ပွဲတွေမှာစုစိတ်တွေရဖို့မှန်းထားတယ်ဆိုပြီးတော့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးခွန်ကြောင်ကအစောပိုင်းမှာပြောထားပါတယ်။2018တုန်းကအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာရှအားကစားပြိုင်ပွဲမှာတော့မြန်မာကအားကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အမျိုးသမီးပိုက်ကြော်ချင်းနဲ့ဝူရှူပြိုင်ပွဲတွေမှာကျေးဇူးသိမ်းနှစ်ခုရခဲ့ပါတယ်ခင်ဗျာ။အင်္ဂလကအင်္ဂလာပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ကောင်းသီးပြိုင်ပွဲဘက်မှာတော့ကမ္ဘာကောင်းသီးပြိုင်ပွဲတွေကအထင်ကြီးနာမည်ကြီးကောင်းသီးပြိုင်ပွဲတစ်ခုဖြစ်တဲ့ Ryder Cup ကောင်းသီးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းဘက်ကအင်္ဂလိပ်နိုင်ငံရောမမြို့မှာကျင်းပခဲ့ပါတယ်။ဥရောပနဲ့ American အသင်းနှစ်သင်းတို့ကြားနှစ်နှစ်တစ်ကြိမ်ပုံမှန်ကျင်းပလေ့ရှိတဲ့ဒီ Ryder ဖလားကောင်းသီးပြိုင်ပွဲကိုဥရောပအသင်းကဒီနှစ်မှအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဥရောပအသင်းဟာပထမနှစ်ရက်မှာတည်းကရှေ့ကနေဦးဆောင်နေခဲ့ပေမဲ့တတိယနေ့ဖြစ်တဲ့နောက်ဆုံးနေ့မှာတော့ American အသင်းကနိုင်ပွဲတွေပြန်ရပြီးနောက်ကနေပြန်လိုက်လာတဲ့အတွက်အကျိတ်နယ်ကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ဥရောပအသင်းက16မှတ်ခွဲ17မှတ်ခွဲနဲ့အနိုင်ရပြီးတော့ Ryder ဖလားကိုအနိုင်ရသွားခဲ့တာဖြစ်ပါတယ်။လုံးဝနှစ်ကအမေရိကန်မှာကျင်းပခဲ့တုန်းကတော့အမေရိကန်အသင်းကအနိုင်ရခဲ့ပြီးတော့ဥရောပအသင်းကအခုတစ်ချိန်ပြန်နိုင်လိုက်တဲ့အတွက်1993ခုနှစ်နောက်ပိုင်းဥရောပမြေမှာအမေရိကန်အသင်းကိုတစ်ချိန်မှမရှုံးသေးတဲ့စံချိန်ကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်။ဒါပြန်1993ခုနှစ်နောက်ပိုင်း17ချိန်ကစားတာမှာဥရောပအသင်းက7ချိန်နိုင်ထားပြီးတော့အမေရိကန်က3ချိန်ပဲနိုင်ထားတာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်ကအားကစားသတင်းတစ်ခုမှာတော့ဂရိနိုင်ငံရဲ့အကြီးဆုံးအားကစားကွင်ကြီးတစ်ခုဖြစ်တဲ့ Olympic အားကစားကွင်ကြီးကိုဂရိအာနာဘိုင်တွေကရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီအားကစားကွင်ကြီးကိုတော့2004ခုနှစ်အေသင်း Olympic ပြိုင်ပွဲအတွက်တည်ဆောက်ခဲ့တာဖြစ်ပြီးတော့အခုအခါမှာတော့ဒီကွင်းရဲ့အမိုးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့စိုးရိမ်လာနေတာကြောင့်ပိတ်လိုက်တာဖြစ်ပါတယ်။အဲ့ဒီကွင်းနဲ့အတူအနီးနားကစပိန်ပြိုင်ကွင်းကိုလည်းပိတ်လိုက်တယ်လို့ပြောပါတယ်။အခုလိုဂရိနိုင်ငံရဲ့အကြီးဆုံးအားကစားကွင်ကြီးဖြစ်တဲ့ Olympic အားကစားကွင်ကြီးကိုပိတ်လိုက်ရတာဟာစိတ်မချမ်းသာစရာဖြစ်တယ်ဆိုပြီးတော့ဂရိအားကစားဝန်ကြီးကပြောပါတယ်။ဒါမဲ့လည်းဂရိပြည်သူတွေကတော့အစိုးရအာဏာပိုင်တွေဟာဒီကွင်ကြီးကိုထိန်းသိမ်းစောင့်ရှောက်မှုအပိုင်းမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့ပြောပါတယ်
။ από το 2004 από τους Ολυμπιακούς αγώνες έχει να γίνει συντήρηση στο ACA.
2004 Olympic ပြီးခဲ့ကဒီ Olympic ကွင်ကြီးကိုထိန်းသိမ်းပြုပြင်ခြင်းမရှိခဲ့တာပါ။ဒါအစိုးရရဲ့ဒါဝန်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတစ်ချောင်းလုံးဒီကွင်းကြီးရေရှည်တည်တတ်မှုတွေတရားပြုပြင်ထိန်းသိမ်းတာတွေမရှိပါဘူး
။မ ဒီအားသာကွန်ကြီးဟာပြိသက်9000ဆန်ပြီးတော့အိုလံပစ်ပြိုင်ပွဲအပြင်ဥရောပချန်ပီယံစ်လိဘောလုံးပြိုင်ပွဲတွေနဲ့တခြားကမ္ဘာကျော်ဂီတဖြော်ပြပွဲတွေကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့တပတ်ကအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့တော်တနမ်နဲ့လီဗာပူးပွဲမှာ VAR ကိစ္စကအတော်ကိုအခြေတင်အငင်းပွားစရာပြဿနာတစ်ခုဖြစ်ခဲ့ပါတယ်ဒီပွဲမှာလီဗာပူးကကျွန်းတဲ့ဂိုးကိုလူကျုံနဲ့ဆိုပြီးတော့ဂိုးမပေးခဲ့လို့VAR ပြန်ကြည့်ဖို့တောင်းဆိုကြပေမဲ့ VAR ဒိုင်တွေကလည်းပြန်မကြည့်ပဲဂိုးမပေးခဲ့လို့လီဗာပူးသင်းနစ်နာခဲ့ပြီးတော့အဲ့နောက်မှာ Spurs ကဂိုးရသွားခဲ့တာပါနောက်ပိုင်းမှာတော့ဒိုင်လူကြီးဖွဲ့ကဒီဂိုးကိုမပေးတာဟာလူကြောင့်ဖြစ်တဲ့အမှားဆိုပြီးတော့ပြောလိုက်ပါတယ်လီဗာပူးသင်းကတော့အခုလိုမျိုးဒိုင်လူကြီးအဖွဲ့ဘက်ကရှင်းပြတာဟာလက်ခံနိုင်စရာမရှိသလိုအားကစားရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်ကြဆင်းတယ်လို့ပြောလိုက်ပြီးတော့အခုနောက်ဆုံးမှာတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ VAR ဒိုင်တွေပြောတဲ့အတန်ဖိုင်ကိုပေးဖို့တောင်းဆိုထားပါရခင်ဗျာ။ပြည်ဝမှာတော့အခုရပိုင်းမဲ့အရှုံးတော်မူနေတာပဲဖိတ်ဆုံးကနေနေရာယူထားတယ်လို့ပြောရမှာဖြစ်ပါတယ်။ပိန်ဘောလုံးဖက်ချုပ်ဥက္ကဋ္ဌဟောင်းလူးဝစ်ရူဘီယားလက်စ်ပိန်မျိုးသမီးအသင်းကဟာမိုဆိုကိုနန်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိန်အမျိုးသမီးအသင်းကဘောလုံးသမားတွေဟာတရားရုံးမှာတွားရောက်ထွက်ဆိုခဲ့ကြရပါတယ်။ပိန်ကိုယ်သမားမီဆာရိုဒရီဂတ်စ်ကတော့မက်ဒရစ်မြို့ကပင်တရားရုံးချုပ်မှာမျက်မြင်သက်သေဖြစ်တဲ့နန္နာနီကတွားရောက်ထွက်ဆိုခဲ့ပြီးတော့ဘာစလိုနာကစားသမားတွေဖြစ်တဲ့အလက်ဆေးယားဘူဒဲလတ်စ်နဲ့အိုင်ရီပရက်ဒတ်စ်တို့နှစ်ယောက်ကတော့ဘာစလိုနာမြို့ကတရားရုံးမှာတွားရောက်ပြီးတော့အွန်လိုင်းကနေတဆင့်ထွက်ဆိုခဲ့ကြပါတယ်ဒီကဲတစ်ပတ်လုံးကတော့လက်ပေးလက်ယူကိစ္စတွေကြောင့်ဘာစလိုနာအသင်းကိုထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေရှိခဲ့သလိုစပိန်ဘောလုံးအဖွဲ့ချုပ်ကိုလည်းရဲတစ်ဘက်ကဝင်ရောက်စီးနှင်တာတွေလုပ်ခဲ့ပါတယ်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်ကော်မတီဒူဥက္ကဋ္ဌဟိုဇေနဂရရာရဲ့ကုမ္ပဏီကိုဆယ်စုနှစ်နှစ်ခုလောက်လက်ပေးခဲ့တယ်ဆိုပြီးတော့ဘာစလိုနာအသင်းကိုစုံစမ်းနေတယ်လို့တရားရုံးမှတ်တမ်းတွေကဖော်ပြလိုက်ပြီးတော့မက်ဒရစ်မြို့ကစပိန်ဘောလုံးဖွဲ့ချုပ်ကိုလည်းရတောဖွဲ့ကပြီးခဲ့တဲ့ချာတာရီနေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့ဘာစလိုနာတရားရုံးကပြောပါတယ်စပိန်တိုင်းကုမ္ပဏီထဲမှာကုမ္ပဏီတစ်ခုလုံးအဂရီလိုက်စားမှုကျူးလွန်နိုင်နေတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းတစ်ရက်အနေနဲ့စပိန်ဘောလုံးဖွဲ့ချုပ်ကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာဇိုနာဘက်ကတော့သူတို့အနေနဲ့တစုံတရာအမားမလုပ်ထားဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ
တရုတ်ကအာရှအာကစားပွဲကြီးမှာမြန်မာကပိုက်ကျော်ချင်းပူဆွဲသွားတာအပါအဝင်ကိုကိုရနေအာကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American အသံရဲ့ဗိုလ်ရုညအစီအစဉ်တွေအဆုံးမသက်ခင်သတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
။မူရစ်ဆေးဖြစ်သုံးဆွဲနိုင်တဲ့ fatness ဆေးတွေကဘာတလွားဖြန့်ပြူးနေတဲ့ကွန်ရက်ကိုနှိမ့်နှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American တရားရေးဌာနကတရုတ်နိုင်ငံကဓာတုဗေဒကုမ္ပဏီ12ခုနဲ့ဝန်ထမ်းတွေကိုအရေးယူလိုက်ပါတယ်။ကဘာတလွား fatness ဖြန့်ပြူးမှုအကျိုးဆက်ကြောင့် American တွေတိတ်ဆုံးကြသလိုဒီအတွက်တရုတ်နိုင်ငံကဓာတုဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့လည်းပြောပါတယ်ဖက်တနန်နဲ့မက်သဖက်တမင်းထုတ်လုပ်မှုဘိန်းပါရီဆေးဝါးတွေဖြန့်ပြူးမှုဥပဒေမဲ့မူရစ်ဆေးဝါးထုတ်လုပ်နိုင်တဲ့ဓာတုပစ္စည်းတွေတင်ပို့မှုတွေအတွက်အမေရိကန်တရားရေးဌာနကတရားအရေးယူတရားစွဲလိုက်တဲ့အမှုရှိမှုကိုမနေ့ကပဲဖလော်ရီဒါပြည်နယ်မှာကြေညာခဲ့တာပါမြန်မာစစ်တပ်ကိုအင်ဒိုနီးရှားကလက်ရှိမှာလက်နက်ရောင်းချပေးပို့ခြင်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုဒီကနေ့တုံ့ပြန်ဖြေကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်းလက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ဆိုတဲ့လူအခွင့်ရေးအဖွဲ့တွေရဲ့ဆွတ်ဆွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနက VOA အင်ဒိုနီးရှားဌာနကဆက်သွယ်မေးမြန်းရမှာအခုလိုကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တာပါ။လူအခွင့်ရေးအဖွဲ့တွေကတော့ဒီဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်ကိုတင်းလာနေကတောင်းဆိုထားပါဗျ။ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေမှာမြန်မာနိုင်ငံကဒီနှစ်မှာဒုတိယအဆိုးဆုံးအဆင့်မှာရှိနေတယ်လို့အမေရိကန်အခြေစိုက် Freedom House ရဲ့အင်တာနက်လွတ်လပ်ခွင့်အစီရင်ခံစာကဖော်ပြလိုက်ပါဗျ။2021ခုနှစ်မှာအရက်သားအစိုးရကိုဖိရှားပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေနိုင်ငံရေးရဆန့်ကျင်မှုတွေလက်နက်ကင်ပုံကံမှုတွေနဲ့ရင်ဆိုင်နေရပြီးအင်တာနက်လွတ်လပ်ခွင့်တွေကိုဆက်လက်ဖိနှိပ်နေတယ်လို့လည်း Freedom on the Net အစီရင်ခံစာမှာဖော်ပြခဲ့တာပါရှင်။
ကျေးဇူးပါမခင်လေးအခုလို VO ရဲ့ဗိုလ်ရုညအစီအစဉ်တွေအပြီးမှာတော့အစီအစဉ်အားလုံးကဒီမှာပဲအပြီးသက်ဆုံးသွားပါပြီဒီညထုတ်လွှင့်မှုကမဆုမွန်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bastow ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလို့နှဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington. Thank you.